Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ Washington မြို့တော် VOA American အတန်းကနေ2018ခုနှစ် January 10ရက်ဗုဒ္ဓဘူးနေ့နေ့နဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49ရုကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နီယာ
မင်္ဂလာပါရှင်ကျမကခင်မြတ်ဆက်ပါဒီမနက်ခင်းသတင်းတွေကိုကိုဆံမိုးဝင်နဲ့အတူကြီးညာပေးပါပါတောင်လက်မြောက်ကိုရီးယားနိုင်ငံခြားနှစ်နှစ်တွင်ပထမဆုံးမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးကြတာဟာနှစ်နိုင်ငံခြားတင်မမှုတွေရောပါစေဖို့ခြေလှမ်းဖြင့်အမေရိကန်နဲ့ကုလသမဂ္ဂကအကြိုဆိုလိုက်ပါတယ်အီရန်နိုင်ငံတလွှတ်အစိုးရဆက်ညာဆန္ဒပြမှုတွေကြောင့်ဖမ်းခံရသူပေါင်း 3,900 လောက်ရှိနေပါတယ်နိုင်ဂျီးရီးယားမှာလွန်ခဲ့တဲ့ဆယ်ရက်အတွင်းဖြစ်ပေါ်တဲ့ဒေတာတွင်အကြမ်းဖက်မှုတွေကြောင့်တိုက်ဆုံးရသူက80လောက်ရှိနေပါပြီ။ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါမှအင်ဂျင်နီယာ
။ကောင်းပါပြီရှင်။တိုင်းဒေတာကြီးနဲ့ပြည်နယ်ဝင်ကြီးချုပ်တချို့အပါအဝင်ဝင်ကြီးတချို့ဒီရက်ပိုင်းအတွင်းမှာနှုတ်ထွက်ဖို့ဒါမှမဟုတ်အပြောင်းလဲရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အပေါ်မှာမြမအရေးလေးလာသုံးသပ်သူတဦးရဲ့အမြင်ကတော့
ဖြစ်ဖို့လားလားများနေတဲ့ဝင်ကြီးချုပ်တူအပါအဝင်ပေါ့လေဒီပြည်နယ်နဲ့တိုင်းဒေသကြီးအစိုးရအဖွဲ့ဝင်ကြီးတွေနှုတ်ထွက်ခွင့်ပြုမဲ့ကိစ္စနဲ့
ဒါကတော့သတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံတင်ပြပေးဖို့ရှိပါတယ်။ဒါအပြင်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးနဲ့ပတ်သက်ပြီးတော့နှစ်နိုင်ငံဆက်ဆံရေးဆွေးနွေးချက်နောက်ဆုံးအခြေအနေတွေကိုလည်းအသေးစိတ်တင်ပြပေးဖို့ရှိပါတယ်။အဲဒီနောက်မှာတော့မြန်မာနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ writer သတင်းတောင်နှစ်ယောက်ကိုချင်းချက်မရှိချက်ချင်းပြန်လွှတ်ပေးဖို့ AI နိုင်ငံတကာလူ့ခွင့်ရေးဖွဲ့ကြီးကတောင်းဆိုလိုက်တဲ့အကြောင်းကိုလည်းကြားရမှာပါ။နောက်ပိုင်းမှာတော့အင်ကာနေညဓာတ်ရိုက်လေလိုင်းအစီအစဉ်ကိုထုတ်လွှင့်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးဆန်မိုးဝီတို့ကပြောပြပါအောင်ရှင်။
အီရန်နိုင်ငံတလွှတ်အစိုးရဆက်ညာဆန္ဒပြမှုတွေကြောင့်ဖမ်းခံရသူပေါင်းဟာ 3,900 လောက်ရှိနေပြီဖြစ်ပြီးဒါဟာအရင်ကခံမှန်းထားရတဲ့အဆမတန်များပြားနေတယ်လို့အီရန်လွှတ်တော်အမတ်တူကပြောကြားလိုက်ပါတယ်။လွှတ်တော်အမတ်မာမို့ဆက်ဒီဂိတ်ကဖမ်းခံရသူအရေးအတွက်ကိုအစိုးရသတင်းဌာန ICANN မှာအင်ကာနေကအကြေညာခဲ့တာဖြစ်ပါတယ်။ဆန္ဒပြသူတွေကိုလုံခြုံရေးတာဝန်ခံအများပြားကဖမ်းဆီးခဲ့တာမို့ဗန်နီယောက်ကိုဖမ်းတယ်ဆိုတာကိုအတိအကျရေထွက်ဖို့ရတော့ခက်ခဲတာဖြစ်ကြောင်းနဲ့ရှင်းလင်းပြပြောခဲ့တာပါ Amnesty International လူ့ခွင့်ရေးအဖွဲ့ကြီးကတော့ပြီးခဲ့တဲ့သတင်းနှစ်ပတ်ကျော်ကအစိုးရဆန့်ကျင်ဆန္ဒပြသူတွေကိုချေမှုန်းခဲ့တဲ့နောက်ပိုင်းအဖမ်းခံရသူတွေကတိတ်ဆုံးသူဟာအနည်းဆုံး၅ဦးရှိနေတာမို့ဒါကိုချက်ချင်းစုံစမ်းစစ်ဆေးပေးဖို့အတွက်အီရန်အာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်။အီရန်နိုင်ငံကအချင်းတောင်တွေမှာနှိမ့်မနှိမ့်ဆက်မှုအပါအဝင်ဆိုးရွားတဲ့အခြေအနေရှိနေတယ်လို့ AI အဖွဲ့ရဲ့အင်ကာနိကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အဖမ်းခံရစဉ်မှာတိတ်ဆုံးခဲ့သူတွေအတွက်လွတ်လပ်တဲ့အဖွဲ့တစ်ဖွဲ့ရဲ့ဆေးစစ်ချက်အပါအဝင်ပွင့်လင်းမြင်သာပြီးတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုချက်ချင်းလုပ်ပေးဖို့အတွက် AI အဖွဲ့ရဲ့အရှိအလေပိုင်းနဲ့မြောက်ပိုင်းအာဖရိကဆိုင်းယားဒုတိယအကြီးအကဲကအီရန်အာဏာပိုင်တွေကိုတောင်းဆိုလိုက်တာပါ။တချိန်တည်းမှာပဲအီရန်နိုင်ငံရဲ့အုပ်ချုပ်ဖြစ်တဲ့အယာတိုလာအလီခါမေနီကအမေရိကန်ဟာအီရန်အရေးကိစ္စမှာဂျမ်းဝင်နှောက်ယှက်ဖို့အတွက်ကြိုးစားပေမဲ့ဆိုးဆိုးဝါးဝါးပဲရှုံးနေခဲ့ရတယ်လို့အင်ကာနီမှာပဲပြောကြားလိုက်ပါတယ်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ပါဝင်ပတ်သက်မှုနဲ့ပတ်သက်ပြီးတော့ပြုလုပ်တဲ့အထက်လွှတ်တော်တရားစီရင်ရေးရာကော်မတီကြားနာပွဲမှာ Fusion GPS ကုမ္ပဏီပူးတွဲတည်ထောင်သူ Glenn Sampson ရဲ့ထွက်ဆိုချက်အပြည့်အစုံကို California ပြည်နယ် Democrat အထက်လွှတ်တော်အမတ် Danny Feinstein ကအင်္ဂါနေ့မှာထုတ်ပြန်လိုက်ပါတယ်။ဩဂုတ်လအတွင်းကော်မတီမှတကပိတ်ပြုလုပ်ခဲ့တဲ့ Glenn Sampson နဲ့တွေ့ဆုံမေးမြန်းမှုတွေကိုထုတ်ပြန်ပေးဖို့အတွက်ကော်မတီရဲ့ဥက္ကဋ္ဌအိုဝါပီနဲ့ Republican အထက်လွှတ်တော်အမတ် Chuck Grassley ကညှင်းဆိုခဲ့ပြီးတဲ့နောက်အထက်လွှတ်တော်တရားစီရင်ရေးကော်မတီထိတ်တန်း Democrat အမတ်ကထုတ်ပြန်လိုက်တာဖြစ်ပါတယ်ဗြိတိရှ်သူလျောင်း Christopher Steele ရဲ့အကူအညီနဲ့ပြုလုပ်တဲ့ Fusion GPS ကုမ္ပဏီရဲ့အစီရင်ခံစာမှတ်တမ်းထဲမှာသမ္မတ Trump ရဲ့မဲဆွယ်စီယုံရေးအဖွဲ့နဲ့ရုရှားနိုင်ငံတို့လျှို့ဝှက်ပူးပေါင်းကြံစီမှုရှိခဲ့တယ်လို့ပါရှိပါတယ်တရားစီရင်ရေးကော်မတီရဲ့အများစုနဲ့အနည်းစုအမှတ်တွေကြားဆယ်နာရီကြာဆွေးနွေးကြပြီးတဲ့နောက် Glenn Sampson ကသူ့ရဲ့ထွက်ဆိုချက်တွေကိုအများသိအောင်ထုတ်ပြန်ပြီးမြစ်တာရက်ခံခဲ့တာဖြစ်ပါတယ်
တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားမှာနှစ်နှစ်အတွင်းပထမဆုံးကျင်းပနေတဲ့နိုင်ငံချင်းဆိုင်တွေ့ဆုံဆွေးနွေးခဲ့တာဟာနှစ်နိုင်ငံကြားတင်မှာမှုတွေရောပါစေဖို့အတွက်ခြေလှမ်းဖြစ်တာမှုကြိုးစိုးလိုက်ကြောင်းအမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂတို့ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။တောင်နှင်းမြောက်ကိုရီးယားကတောင်ကိုရီးယားနဲ့ဆေးရဆိုင်ရာအရေးပေါ်ဆက်သွယ်တဲ့လိုင်းဖွင့်ပြီးဆက်သွယ်မှုတွေကိုပြန်ပြီးတော့လုပ်ခဲ့ကြောင်းကြေညာခဲ့ပါတယ်။ဒါအပြင်အောက်ကစားဆိုင်ရာနဲ့အဆင့်မြင့်အစုအယားရှိတွေကြားကိုယ်စားလှယ်တွေဆေးလွတ်ဖို့မှာဖြစ်တဲ့အကြောင်းလည်းပြောကြားခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံပျုံချန်းမှာ ကျင်းပါရမယ်ဆောင်းရာသီအိုလံပစ်အားကစားပွဲအတွက်ကိုယ်စားလှယ်တွေဆေးလွတ်မှာဖြစ်ကြောင်းလည်းမြောက်ကိုရီးယားကပြောကြားခဲ့တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার
လက်နက်နဲ့တိုက်ချင်းဖြစ်ဒုံးကျည်ကိစ္စနဲ့ပတ်သက်ပြီးတော့တင်းမာနေတဲ့အချိန်မှာပဲအခုလိုတောင်းတဲ့မြောက်ကိုရီးယားနှစ်နိုင်ငံဟာနှစ်နိုင်ငံကြားကဆင့်မဲ့ဆုံးဖြစ်တဲ့ပေါင်ပေါင်းချွန်ရွာလေးမှာတွေ့ဆုံပြီးတော့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။တိုင်းနဲ့ကြီးပြီးတော့ရှိတဲ့ရွှေပြောင်းအခြေချနေထိုင်သူကလေးတွေ ပြည်နယ်နယ်ပေးမှုကနေအကာအကွယ်ပေးဖို့နဲ့နိုင်ငံတော်မှမက္ဆီကိုနယ်စပ်လုံခြုံရေးပုံမှန်တိုးတက်ကောင်းမှုစီဖို့အတွက်ဥပဒေပြုလွှတ်တော်အမတ်တွေကသဘောတူရေးဆွဲတဲ့ဘလူးပြတ်ထမ်းချက်မျိုးကိုမဆိုဥပဒေအဖြစ်လက်မှတ်ရေးထိုးအတီးပြုတ်ပေးမှဖြစ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။အင်ပြီးတော့မှာထူးထူးခြားခြားရုပ်မြင်သံကြားကတဆင့်ပြုလုပ ဒီအုပ်စုပြန်လာတဲ့အချိန်မှာကျွန်တော်အဲ့ဒါကိုလက်မှတ်ရေးထိုးမှဖြစ်တယ်လို့သမ္မတထရန့်ကပြောလိုက်ပါတယ်။သမ္မတဒေါ်နယ်ထရန့်ဟာလူရင်းမှုကြီးကြပ်ရေးဆိုင်ရာပြည်ပြောင်းလဲမှုပြုလုပ်ဖို့အတွက်ထက်လွတ်တော်နဲ့အောက်လွတ်တော်မှာရှိတဲ့
ပါတီနှစ်စလုံးကလွတ်တော်အမှတ်တင်တဲ့အခုပဲအောင်မြင်မြင်ဆွေးနွေးခဲ့ပြီးဖြစ်တယ်လို့အင်ဗီရိုပြန်ကြားရေးတာဝန်ခံကဖတ်ကြားပြတဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြည်ဝင်အမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်
6.9度냐네두디아나이와마라이라미다디아고제킬로헤츠1.9공하루간에토론비니바레만에시나이간에고나이지변래토론제고로라이로미다2세2세5동전미쪽간에팬유나생활마리세에웨이메리칸당가만네켄드렌리고살레진냐니바레미야코리아의연로무 ဖိုင်ယာအန်ဖျူရီပြင်းပြင်းထန်ထန်ဒေါသတကြီးနဲ့တုံ့ပြန်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဂရိကစကားနဲ့ပတ်သက်ပြီးလူလူရဲ့လက်သင်မခံမှုနဲ့အတူကမ္ဘာခေါင်းဆောင်တွေကတုံ့ပြန်ခဲ့ကြတာငားလာပဲရှိသေးတယ်အချိန်မှာနောက်ထပ်ဖိုင်ယာအန်ဖျူရီဖြစ်လာစေတဲ့သမ္မတထရန့်ရဲ့အကြောင်းအားလုံးကိုဖွင့်ချထားတယ်ဆိုတော့မိုက်ကယ်ဝုတ်ဖြစ်အငင်းပွားပွဲဆောက်ထွက်လာခဲ့ ဒီစာအုပ်ဟာလုံးကြမှုတသက်ပဲဖြစ်တယ်လို့အညာစာအတင်းအဖျင်းပြောကြချက်ဖြစ်နေပြောဆိုကြပါတယ်။ဒါပေမဲ့လည်းဒီစာအုပ်ဟာအမေဆုံးရဲ့အယောင်ရအသက်ဆုံးဆင်းမှာထိတ်ဆုံးကရောက်သွားတယ်လို့ဝေါ်ပြဆွဆွဲကြည့်တွေဟာလည်းအမေရိကန်နိုင်ငံတွင်မှာဒါမှမဟုတ် ကပတရင်အစီအစဉ်တွေကြမှာမဆုံးနိုင်တဲ့ဆွေးနွေးမှုတွေကိုလှုပ်လာစေပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်တဲ့အကြောင်းအရာတွေမှာတော့ထရမ့်ရဲ့ပြောကြားချက်တွေဟာပြဿနာကိုဖြေရှင်းဖို့ထက်ထိတ်တဲ့ရင်ဆိုင်မှုတွေကိုဖြစ်လာစေနိုင်တယ်လို့ကမ္ဘာခေါင်းဆောင်တွေကသတိပေးခဲ့ကြပါပဲ။တောက်တာနေကထွက်လာတဲ့ဝေါ်ပြဆောက်ထဲမှာတော့သူတို့ဟာဘာမှမပြောဘဲနဲ့တိတ်တဆိတ်ပဲနေလို့တဲ့ဆန္ ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ ဒါပေမဲ့သူဝန်ကြီးချုပ်တာဝန်ကုံဆုံးခဲ့ခြင်းအထိစောင့်ဆိုင်းပြီးမှပြောကြားခဲ့တာဖြစ်ပါတယ်။
တောင်အာဖရိကလွတ်တော်ကသမ္မတဂျက်ကော့ဇူမာကိုဖြုတ်ချဖို့ကြိုးပမ်းနိုင်ဖို့ရှိတယ်ဆိုတဲ့အရေးအယံပြသခဲ့ပြီးတဲ့နောက်နိုင်ငံအတွင်းထိပ်တန်းဆင်တာဝန်ရှိသူတွေရဲ့ ချစားပစ္စည်းမှုတွေကိုစုံစမ်းစစ်ဆေးမယ်လို့သမ္မတကကြေညာလိုက်ပါတယ်။တောင်အာဖရိကတရားရုံးတော်တစ်ခုကနေကော်မရှင်တရားဖွဲ့စည်းပြီးတော့ရေပောင်း30အတွင်းစုံစမ်းမှုတွေပြုလုပ်ဖို့အတွက်ဒီဇင်ဘာ17ရက်နေ့မှာအမိန့်ချခဲ့ပါတယ်။နိုင်ငံတော်ဟာသူ့ရဲ့အစ်မံပိုင်ရှင်ဖြစ်တဲ့အာဖရိကပြည်သူလူထုရဲ့လက်ဝဲမှာမရှိတော့ဘူးဆိုတဲ့စွပ်စွဲချက်ဟာတိတ်ပြီးတော့အရေးပါပါတယ်။ဒါကြော ပြောပါတယ်ဒီကြေလာအတွင်းအဂရိလိုက်စားမှုဆွဆဲချက်တွေကြောင့် ANC ပါတီရဥက္ကဋ္ဌရာထူးကနေနှုတ်ထွက်ထားတဲ့ဇူမာရဲ့နေရာမှာအစားထိုးဖို့အတွက် CL Ramaphosa ကိုပါတီဥက္ကဋ္ဌဖြစ်ရွေးချယ်ခဲ့ပါတယ်ဒါပေမဲ့ဇူမာဟာ2019ခုနှစ်ရွေးကောက်ပွဲပြုလုပ်ချိန်အထိတမရအဖြစ်ဆက်လက်ရှိနေမှာဖြစ်ပါတယ
်နိုင်ဂျီးရီးယားနိုင်ငံမှာဒီဇင်ဘာ31ရက်နေ့ကစပြီးဖြစ်ပွားတဲ့ data ရင်းအကြမ်းဖက်မှုတွေကြောင့်တေဆုံးရသူပေါင်းဟာ80လောက်ရှိနေပြီလို့နိုင်ဂျီးရီးယားအာဏာပိုင်တွေနဲ့ရဲတွေကအင်ကာနေမှာပြောကြားလိုက်ပါတယ်လူမျိုးစုံဘာသာစုံနေထိုင်ကြတဲ့နိုင်ဂျီးရီးယားအလေပိုင်းရဝန်းဒေတာမှာမွတ်စလင်နွားကြောင်းစိတ်ကြောင်းတွေနဲ့ခရစ်ယာန်လယ်သမားတွေကြားမြေယာအသုံးပြုမှုနဲ့ပတ်သက်ပြီးပဋိပက္ခတွေဖြစ်ပွားခဲ့ကြတာဖြစ်ပါတယ
်
ဒေါက်ကင်မြတ်တက်နဲ့ဦးဆံမိုးဝေပါရှင်ဆော့ဆော့ကသတင်းထဲမှာကြားခဲ့ရတဲ့အတိုင်းတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်ရေးကိုရည်ရွယ်တဲ့အနေနဲ့နှစ်ဖက်စစ်ဖက်ဆိုင်ရာဆွေးနွေးမှုတွေပြုလုပ်ကြဖို့အင်ကာနေမှာသဘောတူလိုက်ကြပါပြီ။ဒါနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကလည်းဒီတွေ့ဆုံဆွေးနွေးမှုကိုကြိုဆိုကြောင်းနိုင်ငံသားရေးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။ VOA သတင်းတောက် Brian Patton ရဲ့သတင်းပေါ်အခြေခံပြီးတော့ကိုဇော်ဝင်းလိုင်ကစူးစီးတင်ပြမှာပါရှင်။
လက်ရှိဖြစ်ပေါ်နေတဲ့စီရေးအရာတင်မှတ်မှုတွေရှင်းချပြီးဒီကိစ္စပြည်လဲရေးအတွက်စီရေးအရာဆွေးနွေးမှုတွေပြုလုပ်သွားဖို့သဘောတူလိုက်ကြောင်းတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံတို့ကဇန်နဝါရီလ9ရက်နေ့မှာပူးတွဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒါ့အပြင်ရှစ်လအတွင်းတောင်ကိုရီးယားနိုင်ငံပျုံချမ်းမှာကျင်းပမဲ့ဆောင်းဝါဒီအိုလံပစ်ပွဲတော်မှာဝင်ရောက်ရှင်ပြိုင်ဖို့မြောက်ကိုရီးယားကသဘောတူလိုက်ပါတယ်။နှစ်နိုင်ငံနေဆက်ဒေတာမှရှိတဲ့ပမွန်ကျွန်းငင်းချမ်းရေးရွာမှာအင်္ဂါနေ့ကနှစ်ဖက်အစိုးရကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးအပြီးမှာအခုလိုသဘောတူညီချက်တွေရခဲ့ကြတာပါ။ဒီငင်းချမ်းရေးရွာဟာကိုရီးယားစစ်ပွဲအဆုံးသတ်ရေးအတွက်1953ခုနှစ်ကစစ်ပြင်းရေးစာချုပ်ချုပ်ဆိုခဲ့တဲ့နေရာလည်းဖြစ်ပါတယ်။မြောက်ကိုရီးယားအနေနဲ့အိုလံပစ်ပွဲတော်မှာဝင်ရောက်ရှင်ပြန်ရေးနဲ့မြောက်ကိုရီးယားတို့ကနျူကလ িয়ার နဲ့ဒုံးလက်နဲ့တိစောက်ရေးအစီအစဉ်တွေအရှိန်မြင့်လှုပ်ဆောင်လာနေမှုကြောင့်ဒေတာရင်းဖြစ်ပေါ်နေတဲ့တင်းမာမှုတွေရှော့ချရေးအတွက်ရည်ရွယ်ပြီးအင်္ဂါနေ့ကတွေ့ဆုံမှုကိုပြုလုပ်ခဲ့ကြတာပါ။သမ္မတဒေါ်နယ်ထရမ့်ကလည်းအမေရိကန်ပြည်ထောင်စုကဆောင်းဝါဒီအိုလံပစ်ပွဲတော်အတွက်အဆင့်မြင့်ကိုယ်စားလှယ်အဖွဲ့ဆီလွတ်သွားမှာဖြစ်ကြောင်းပြောကြားလိုက်ပြီးတောင်နဲ့မြောက်ကိုရီးယားအကြားသဘောတူညီမှုရရှိလိုက်တဲ့အပေါ်ချီးကျူးလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဌာနကတော့ဆောင်းဝါဒီအိုလံပစ်ပွဲတော်ဘေးကင်းလုံခြုံပြီးအောင်မြင်စွာကျင်းပနိုင်ရေးအတွက်ဆိုတဲ့ရည်ရွယ်ချက်နဲ့တောင်နဲ့မြောက်ကိုရီးယားအကြားဇန်နဝါရီလ9ရက်နေ့မှာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲကိုအမေရိကန်ပြည်ထောင်စုကကြိုဆိုကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါအပြင်မြောက်ကိုရီးယားအနေနဲ့ဆောင်းဝါဒီအိုလံပစ်ပွဲတော်မှာပါဝင်ခြင်းအပြင်သူရဲ့တရားမဝင်နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေကြောင့်ကုလသမဂ္ဂကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုချုပ်ဖောက်ခြင်းမရှိဘူးဆိုတာကိုတောင်ကိုရီးယားကတေချာအောင်လှုံ့ဆော်သွားမှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုဟာလည်းဒီကိစ္စမှာတောင်ကိုရီးယားနဲ့အနီးကညှိနှိုင်းတိုင်ပင်ဆောင်ရွက်နေကြောင်းကြေညာချက်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ခေါင်းဆောင်လည်းဖြစ်ကိုရီးယားနိုင်ငံငြိမ်းချမ်းစွာပြန်လည်ပေါင်းစည်ရေးကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့ရီဆွန်ဂွန်းကစူအိုးဘွဲအပေါ်အကောင်းမြင်သဘောနဲ့တုံ့ပြန်ခဲ့ပါတယ
်။ဝရီဘူနမ်တန်ကူဒီ
ဒီကျန်ရစ်ကြာဖုန်ကျန်ချာသေးလို့ဒီပေါ်ရမ်းလင်းနဲ့ယူသားတဲ့စီထားရတဲ့ကျွန်တော်ဒီနေ့တက်ခဲ့ကြတာပြီးတော့ဒီဆွေးနွေးမှုကထပ်ပေါ်လာတဲ့အဖို့မဖြတ်နိုင်တဲ့ရလကောက်တွေကိုနှစ်တကူလက်ဆောင်အဖြစ်ပထမအဆုံးအကြိမ်ကျွန်တော်ရဲ့ညီရောအကူရောတွေကိုပြင်နေတဲ့ဆိုတဲ့အတွေ့နဲ့လည်းဒီစီယူဘဲကိုတက်ခဲ့ကြတာဖြစ်ပါတယ
်တောင်ကိုရီးယားကိုယ်စားလှယ်အဖွဲ့ခေါင်းဆောင်လည်းဖြစ်ပြန်လဲပေါင်းစည်းဝင်ကြီးလည်းဖြစ်တဲ့ချုံမြုံကျွန်းကလည်းနှစ်နှစ်အတွင်းပထမဆုံးအကြိမ်ပြုလုပ်တဲ့ဒီဆွေးနွေးမှုကနေရှေ့လျှောက်ဆွေးနွေးမှုတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေဖြစ်ပေါ်လာလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်
။저희가시작이단이다하는그런얘기가있습니다.그래서저희가이제오랜남북관계
တောင်내면고리아자가ဆက်ဆံရေးတွေတော်တော်လေးဆိုးရွားနေတဲ့အချိန်မှာကျွန်တော်တို့ရဲ့တွေ့ဆုံဆွေးနွေးမှုတွေကိုပြန်လည်စတင်နိုင်ခဲ့ကြတာပါ။ဒါပေမဲ့ဒီပထမခြေလက်ဟာခီးတစ်ဝက်လောက်ထိတာသွားတယ်လို့ကျွန်တော်ထင်ပါတယ်။ဒီဆွေးနွေးပွဲကိုမဆုံးမနစ်ဇွဲရှိရှိကျွန်တော်အနေနဲ့ဆောင်ရွက်သွားလိုပါတယ်။
ရှီလာမှာကျင်းပမဲ့ဆောင်းဝါဒီအိုလံပစ်ပွဲတော်ဖွင့်ပွဲအခမ်းအနားမှာကိုရီးယားနိုင်ငံပူးတွဲချီတက်ကြဖို့တောင်ကိုရီးယားဘက်ကအဆိုပြုထားပါတယ်။မြောက်ကိုရီးယားက2016ခုနှစ်မှာနျူကလ িয়ার စမ်းသပ်ဖောက်ခွဲမှုနဲ့ဒုံးကျည်စမ်းသပ်ပစ်လုပ်မှုတွေကြောင့်နိုင်ငံဆက်ဆံရေးပြတ်ပြားသွားပြီးတဲ့နောက်အခုပြုလုပ်တဲ့ကိုရီးယားနိုင်ငံတွစ်ဆုံဆွေးနွေးမှုကနေနှစ်ဖက်ဓာတ်ရိုက်ဆက်သွယ်ရေးလမ်းကြောင်းကိုဖွင့်ပေးလိုက်နိုင်ပြီဖြစ်ကြောင်း Johns Hopkins တက္ကသိုလ် American Korea အဆင့်မြင့်နိုင်ငံတကာသုတေသနဌာနကဧည့်ပညာရှင် Michael Madden ကပြောပါတယ
် At least the telephone hotline is open so that means even if we get into some dark stuff
အဲဒါဆိုရင်တော့တယ်လီဖုန်းနဲ့ဆက်သွယ်နိုင်တဲ့အနေအထားကိုရောက်နေပါပြီဒါကဘာကိုဆိုလိုတယ်လဲဆိုတော့တကယ်လို့များအရင်ကလိုမျိုးဒုံးကျည်ဆန်းသက်ပြစ်လွတ်တာတို့နျူကလ িয়ার ဆန်းသက်ဖောက်ခွဲတာတို့များနောက်ထပ်ဖြစ်ခဲ့မယ်ဆိုရင်မြောက်ကိုရီးယားဘက်ကတောင်ကိုရီးယားကိုတယ်လီဖုန်းခေါ်ယူအကြောင်းကြားတဲ့အခွင့်အလမ်းမျိုးပေါ်ပေါက်လာနိုင်ပါတယ
်ကိုရီးယားနိုင်ငံတွဲဆုံဆွေးနွေးမှုအပေါ်အမေရိကန်ကသတိနဲ့ထောက်ခံအားပေးနေပြီးတောင်ကိုရီးယားနဲ့ပြုလုပ်မဲ့ပူးတွဲစီးရဲလေ့ကျင့်မှုကိုလည်းအိုလံပစ်ပွဲပြီးဆုံးတဲ့အထိရက်ရွှေ့ဆိုင်ထားပါတယ်သမ္မတဒေါ်နယ်ထရမ့်ကတော့မြောက်ကိုရီးယားကကင်ဂျွန်းအွန်းအစိုးရနဲ့တွဲဆုံဆွေးနွေးတာဟာအချင်းအနှီးသာဖြစ်ကြောင်းအရင်ကပြောခဲ့မှုပါတယ်ဒါပေမဲ့အခုပြုလုပ်တဲ့တွဲဆုံဆွေးနွေးမှုဟာကောင်းမွန်တဲ့လုပ်ရဖြစ်ကြောင်းဒါဟာသူအစိုးရကခိုင်မာပြတ်သားစွာရည်တည်ခဲ့တဲ့ရလဖြစ်ကြောင်းနဲ့တင့်တော်တဲ့ကာလကြာရင်တွဲဆုံဆွေးနွေးမှုတွေမှာအမေရိကန်တို့ပါပါဝင်မယ်အကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ပြောပြသွားတာပါတူရကီပေါ်အရေးယူတက်ခတ်ဖို့ဖြစ်လာနိုင်တဲ့နယူးယောက်တရားရုံးရဲ့တူရကီနိုင်ငံသားတွေနဲ့ပတ်သက်တဲ့အပြစ်ဒဏ်ချမှတ်မှုဟာတူရကီအစိုးရနဲ့တူရကီသမ္မတကိုနိုင်ငံရေးအရာအာဏာသိမ်းဖို့ကြိုးပမ်းချက်တည်းရဖြစ်ကြောင်းတူရကီသမ္မတအက်ဒိုဝမ်ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ VOA ရဲ့သတင်းတောက်ဒိုရီယန်ဂျုံးစ်တူရကီနိုင်ငံကသတင်းပေးပို့ထားတာကိုဒေါခင်မျိုးသက်ကဆက်ပြီးပြောပြမှာပ
ါတူရကီအစိုးရရဲ့ဗန်လုပ်ငန်းရှင်တဦးကိုငွေကြေးမတမာမှုနဲ့ဆွဆွဲပြီးအမေရိကန်ပြည်ထောင်စုတရားရုံးကနေပြစ်ဒဏ်ချလိုက်တာဟာအမေရိကန်ထောက်လှမ်းရေးတွေဖြစ်တဲ့ FBI နဲ့ CIA တို့ကသူ့ကိုဖြုတ်ချဖို့အတွက်နောက်ဆုံးစူးစမ်းချက်တရဖြစ်နေတယ်။သမ္မတအာဒိုဝမ်ကဆွဆွဲလိုက်တာပါ။သမ္မတကသူ့ရဲ့ AK ပါတီဝင်တွေကိုလွှတ်တော်မှာအခုလိုမိန့်ခွန်းပြောကြားခဲ့တာဖြစ်ပါတယ်
။ On 5 Temmuz darbe girişimini ülkemizde başaramayanlar
တူရကီမှာ2016ဇူလိုင်လ15ရက်နေ့ကစစ်တပ်ကအာဏာသိမ်းကိုကြိုးစားခဲ့ပြီးနဲ့မအောင်မြင်ခဲ့ကြသူတွေဟာအခုတော့နောက်ပုံစံတစ်မျိုးနဲ့တူရကီကိုအာဏာသိမ်းဖို့အတွက်နှီးလန်းတွေရှာနေတာပါလို့ပြောသွားတာပါအခုအမေရိကန်ပြည်ထောင်စုမှာကျုံရတဲ့အမှုကလည်းဒီလိုနိုင်ငံရေးအာဏာသိမ်းဖို့အတွက်ကြိုးစားချက်တည်းပါလို့ဆိုပါတယ်2016တုန်းကလူပေါင်း150လောက်တေဆုံးခဲ့ရတဲ့မအောင်မြင်တဲ့အာဏာသိမ်းခွဲကိုအမေရိကန်ခြေဆိုင်တူရကီတရားဟောဆရာဖက်တူလာဂူလန်နဲ့ပေါင်းပြီးအမေရိကန်အစိုးရကလှုပ်ဆောင်ခဲ့တယ်လို့လည်းတူရကီကဆွဆွဲပါတယ်။ဒီဆွဆွဲချက်ကိုအမေရိကန်ကညှင်းဆိုပါတယ်။တူရကီကထွက်ပြေးလာပြီးပင်ဆယ်ဗေးနီးယားပြည်နယ်မှာခိုလုံနေတဲ့ဂူလန်ဟာအာဏာသိမ်းဖို့ကြိုးစားမှုအားလုံးနဲ့ဘာမှမပတ်သက်ဘူးလို့ဆိုပါတယ်။တူရကီအစိုးရကတော့သူ့ကိုပြန်ပို့ပေးဖို့အတွက်အမေရိကန်အစိုးရကိုတောင်းဆိုခဲ့တာပါ။တူရကီအာဏာသိမ်းမှုဖြစ်ပွားခဲ့ခြင်းကစပြီးတင်းမာနေတဲ့နေတိုးမဟာမိတ်တွေနဲ့ဆက်ဆံရေးဟာလည်းအခုအမေရိကန်ရဲ့တူရကီဘဏ်လုပ်ငန်းရှင်ပေါ်မှာအရေးယူမှုကြောင့်ပိုးပြီးဆိုးလာနေပါတယ်။အီရန်ပေါ်မှာအမေရိကန်ရဲ့ပြစ်ဒဏ်ခတ်မှုတွေကိုချိုးဖောက်မှုနဲ့ Hawk Bank ဘဏ်အကြီးတန်းအမှုဆောင်အရာရှိ Mehmet Hakan Atilla ကိုနယူးယောက်တရားရုံးကနေပြစ်ဒဏ်ချမှတ်ခဲ့တာပါ။ Global Source Partners အဖွဲ့ကနိုင်ငံရေးသုံးသပ်သူ Atilla Yassilada ကတော့အခုလိုပြစ်ဒဏ်ချမှတ်မှုရဲ့အကျိုးဆက်ဖြစ်နေရှေ့လျှောက်တင်းမာမှုတွေတိုးလာနိုင်တယ်လို့သတိပေးပါတယ်။
I see an escalation of the crisis. United States threatening a wide range.
ပြဿနာတိုးလာမယ်လို့မြင်ပါတယ်။အမေရိကန်ပြည်ထောင်စုကပြစ်ဒဏ်ခအရေးယူမှုကိုကြေကြေပြန့်ပြန့်လုပ်မယ်လို့ချင်းချောက်လာနိုင်တယ်လို့ဒီချင်းချောက်မှုဟာတူရကီရဲ့ဘဏ်စနစ်ကိုတောင်းအချင်းအတော်ကြာထိခိုက်လာစေနိုင်ပါတယ်။ဒါကြောင့်တူရကီလုပ်ငန်းရှင်တွေအတွက်ပြည်ပမှာငွေချေးဖို့အတော့ကိုကြီးမားတဲ့အခက်အခဲတွေတွေ့လာနိုင်ပါတယ်
။တူရကီဟာသူ့ငွေချေးလိုအပ်ချက်တွေပြည့်မီဖို့အတွက်တစ်လကိုဒေါ်လာ16ဘီလီယံလောက်ချေးယူဖို့လိုအပ်ပါတယ်။သမ္မတအာဒဝမ်ရဲ့အင်ကားနဲ့ချိန်ချောက်မှုတွေမှာ IS စစ်တွေးကြတွေကိုချိန်မုံးရေးမှာအမေရိကန်ရဲ့အဓိကမဟာမိတ်ဖြစ်တဲ့ YPG စီးရီးယားက Cuts ပြည်သူစစ်တွေကိုတိုက်ခိုက်မယ်လို့ဆိုပါတယ်။တူရကီအစိုးရကဒီအဖွဲ့ကိုလက်နက်ကန်အကြမ်းဖက်အဖွဲ့အစည်းတစ်ခုဖြစ်နေတတ်မှတ်ထားပြီးသူတို့ဟာတူရကီနိုင်ငံထဲမှာတပုံထနေသူတွေနဲ့ဆက်နွယ်မှုရှိတယ်လို့ဆိုပါတယ်။တန်တမန်တူဖြစ်တဲ့ရှင်မီအိုက်ဒစ်ကတော့အခုလိုချင်းချောက်မှုတွေဟာအမေရိကန်အစိုးရကိုဖိအားပေးဖို့အတွက်ကြိုးစားတာဖြစ်နိုင်တယ်လို့သုံးသပ်ပါတယ်
။ There's definite brinkmanship going here on the part of Turkey. There's no doubt about that.
တူရကီဘက်ကလူပြူဟာအစိတ်ပိုင်းတရအနေနဲ့တုံးမှတေးကြပါတယ်။ဒီအတွက်တန်တရားဖြစ်စရာမလိုသလိုသူတို့လိုချင်တာရဖို့လည်းမတေးကြပါဘူး။ဒါပေမဲ့တူရကီဟာအမေရိကန်အတွက်အရေးပါတဲ့ဗျူဟာကျတဲ့အနေထားမှုသူ့ကိုပြစ်ပယ်လို့မရဘူးဆိုတော့အခုပဲတူရကီကရုရှားနဲ့ပေါင်းပြနေပြီဖြစ်ပြီးဒီချက်ကိုတူရကီအစိုးရကတုံ့ပြန်တာပါ။ဒါကြောင့်ဘလို့အရေးယူမှုကိုချချညော့တော့အောင်အာဒူဝါကဖိအားပေးဖို့ကြိုးစားတယ်လို့ပဲထင်ပါတယ်
။အမေရိကန်တွေစိတ်မတက်မတာဖြစ်စေဖို့အတွက်တူရကီကရုရှားနဲ့ဆက်ဆံရေးကိုတိုးပြီးလှုပ်လာပါဗျ။ဒါအပြင်အာဒူဝါဟာရုရှားအပြင်ပြင်းထန်တယ်လဲပေါင်းပြခဲ့ပါဗျ။ ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပါရီကိုတွားရောက်ခဲ့ပြီးပြင်သစ်ဟာအမေရိကန်ထက်ပိုပြီးလက်တွေ့ကျတဲ့မဟာမိတ်ဖြစ်ကြောင်းသူ့အဆွေအကိုလိုလားတဲ့သတင်းမီဒီယာကနေတဆင့်သိစေခဲ့တာဖြစ်ပါတယ်။ဒါပေမဲ့ပြင်သစ်ကတော့ရုရှားကပါဆီးရီးယားကကတ်လက်နက်ကိုင်တွေကိုပံ့ပိုးပေးနေတာဖြစ်တဲ့အတွက်တူရကီဟာဒီအဖွဲ့ကိုဆန့်ကျင်တဲ့ချင်းချောက်မှုတစုံတရာတော့လုံးမဲ့ပုံမပေါ်ဘူးလို့အကဲခတ်တွေကထောက်ပြပါတယ်။တကယ်လို့အမေရိကန်နဲ့ဆက်ဆံရေးအခုလိုပဲဆက်ပြီးတင်းမာနေမယ်ဆိုရင်တော့တူရကီဟာနောက်ထပ်မဟာမိတ်ရှာဖို့အတွက်အပြင်းထန်လှုပ်လာလိမ့်မယ်လို့လည်းသုံးသပ်ကြပါတယ်
။ဒေါက်ခင်မျိုးသက်ပြောပြသွားတာပါ။မြန်မာနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံရတဲ့ရိုက်တာသတင်းတောက်နှစ်ယောက်ကိုချွင်းချက်မရှိချက်ချင်းပြန်လွှတ်ပေးဖို့ AI နိုင်ငံတကာလူခွင့်ရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်။ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကအသေးစိတ်ကိုပြောပြမှာပါ။
ဒီခေတ်မြန်မာတွင်းကမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးသတင်းရယူဖို့စ조사ခဲ့တဲ့အတွက်ဖမ်းဆီးခံရတဲ့ writer သတင်းတော်နှစ်ဦးဖြစ်တဲ့ကိုသက်ဦးမောင်ခေါ်ဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လွှတ်ပေးဖို့ AI နိုင်ငံတကာလူခွင့်အဖွဲ့ကြီးနဲ့နေစည်းမချာသတင်းသမားများအဖွဲ့ RSF တို့ကတောင်းဆိုလိုက်ပါတယ်။မြန်မာအာဏာပိုင်တွေအနေနဲ့သူတို့နှစ်ဦးကိုအမြန်ဆုံးလွှတ်ပေးဖို့လိုအပ်တယ်လို့ Amnesty International အဖွဲ့ကမြန်မာရေးသူတွေဒီ Laura Haynes ကပြောပါတယ်။
Walloon and Chorso U must be immediately and unconditionally released. They've done absolutely nothing but carrying out their legitimate...
Walloon နဲ့ Chorso U တို့ကိုချွင်းချက်မရှိချက်ချင်းလွှတ်ပေးရပါမယ်။သူတို့ကသတင်းထောက်တွေအနေနဲ့သတင်းရယူခဲ့တာကလွဲရင်တခြားပါအမှားအယွင်းမှလှုပ်ဆောင်ခဲ့တာမရှိပါဘူး။အခုလိုဖမ်းဆီးတာဟာမြန်မာစစ်တပ်ကဒီရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတာအပေါ်အာဏာပိုင်တွေဘက်ကနှုတ်ပိတ်ဖို့ကြိုးစားတာဖြစ်တယ်လို့တခြားသတင်းထောက်တွေကလည်းအလားတူသတင်းရယူတာတွေမလုပ်လာအောင်ခြောက်လှန့်လိုက်တာဖြစ်ပါတယ်
။အချိန်ထဲမှာပဲပြင်သစ်ခြေစိုက်နယ်စည်းမချသတင်းသမားများအဖွဲ့အနေနဲ့လည်းသတင်းသမားတွေကိုဖမ်းဆီးတာဟာမြန်မာဒီမိုကရေစီရေးဖွံ့ဖြိုးတိုးတက်မှုကိုထိခိုက်စေတာကြောင့်သူတို့နှစ်ဦးကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုတယ်လို့RSF အဖွဲ့ရဲ့ Asia Pacific ဒေသဌာနအကြီးအကဲ Daniel Bostock ကပြောပါတယ
် Yes so Reporters Without Borders calls for the immediate release of Walloon and
RSF နေနဲ့ Walloon နဲ့ကျော်စိုးတို့ကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုပါတယ်မြန်မာစုရပြောခွင့်ရကကြေညာခဲ့တဲ့ဆက်ဆဲချက်တွေဟာလုံးဝကိုယုံကြည်မရှိသလိုဘာသက်သေအထောက်ထားမှလည်းမရှိပါဘူးဒါကြောင့်ဒီဟာကတရားမျှတမှုကိုလုံးဝမျက်ကွယ်ပြုနေတယ်ဆိုတာရှင်းပါတယ်ဒုတိယတစ်ချက်အနေနဲ့ကျွန်တော်တို့သိထားရမှာက2019ခုနှစ်အတွင်းမြန်မာနိုင်ငံမှာသတင်းထောက်17ယောက်နဲ့အတူသူတို့အတူပူပေါင်းဆောင်ရွက်ခဲ့သူတအူဖမ်းဆီးခံရရတယ်ဆိုတာသိထားရမှာဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံမှာဒီမိုကရေစီဖွံ့ဖြိုးတိုးတက်ဖို့အတွက်မကောင်းတဲ့အရေးလက္ခဏာဖြစ်ပါတယ်
။ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုတော့မြန်မာအာဏာပိုင်တွေကပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့ကဖမ်းဆီးခဲ့ပြီးတော့နိုင်ငံတော်ရှုတ်ဝက်ချက်အုပ်ဥပဒေနဲ့စွဲပြတ်တင်ထားပါတယ်။သူတို့နှစ်ဦးစလုံးကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာဒီကနေ့ဇန်နဝါရီ10ရက်နေ့မှာဒုတိယအကြိမ်ဖြစ်တဲ့ရုံးထုတ်စစ်ဆေးဖို့လည်းရှိနေပါတယ်တကယ်လို့တရားရုံးကအပြစ်ရှိတယ်လို့ဆုံးဖြတ်ခဲ့မယ်ဆိုတော့သူတို့နှစ်ဦးဟာပြစ်ဒဏ်အနေနဲ့အမြင့်ဆုံး14နှစ်အထိကြာခံရဖို့ရှိနေပါတယ်သတင်းတော်တွေကိုဖမ်းဆီးလိုက်တာနဲ့ပတ်သက်ပြီး AI အဖွဲ့က Laura Haynes ကတော့အခုလိုပြောပါတယ
် This case is important because journalists play a vital role in exposing human rights violations and abuses and holding those in power to account if journalists
လူခွင့်ရေးချိုးဖောက်မှုတွေကိုဖော်ထုတ်တဲ့နေရာနဲ့အဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေဘက်ကတာဝန်ယူမှုတွေရှိအောင်လုပ်တဲ့နေရာမှာသတင်းထောက်တွေဟာအရေးကြီးတဲ့အခမ်းအနားကပါဝင်နေတာကြောင့်ဒီအမှုကအရေးကြီးပါတယ်သတင်းထောက်တွေအနေနဲ့သူတို့ရဲ့အလို့အတွက်ဖမ်းဆီးထောင်ချခံရမယ်ဆိုရင်ဒါဟာလူတိုင်းအတွက်ချိန်ချမှုဖြစ်ပါတယ်အာဏာပိုင်တွေဟာနိုင်ငံတည်းကိုဝင်ရောက်ခွင့်တွေကြမ်းမြင့်ကတ်တတာဖြစ်တယ်လို့လူတိုင်းနဲ့ဆိုင်တဲ့လူခွေးရင်းနဲ့ပတ်သက်ပြီးတော့သတင်းပေးပို့မှုတွေကိုလည်းကြမ်းမြင့်ကတ်တတ်နေတာဖြစ်ပါတယ်
အမေရိကန်သမ္မတဟောင်းဘီလ်ကလင်တန်ကလည်းကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအများဆုံးလွှတ်ပေးဖို့တောင်းဆိုခဲ့သလိုလွတ်လပ်တဲ့လူပေါင်းအဖွဲ့အစည်းတစ်ခုဖြစ်ဖို့အတွက်သတင်းလက်ခွင့်ရှိဖို့ကအရေးကြီးကြောင်းဘယ်လိုနေရာဒေသမှာပဲဖြစ်ဖြစ်သတင်းတော်တွေကိုဖမ်းဆီးတာဟာလက်ခံနိုင်စရာမရှိဘူးဆိုပြီးတော့သူ့ရဲ့ Twitter စာမျက်နှာကနေပြောကြားထားပါတယ်။ဒါပြင်မြန်မာနိုင်ငံဆိုင်ရာ EU ဥရောပသံမကြီးကလည်းအခုလိုသတင်းတော်နှစ်ယောက်ကိုဖမ်းဆီးတာဟာစိုးရိမ်စရာကောင်းတဲ့နောက်ဆက်မှုတစ်ခုဖြစ်ပြီးအများဆုံးပြန်လွှတ်ပေးဖို့နိုင်ငံတော်အတိုင်းမင်္ဂန်ပုတ်ကိုတော်ဆန်းစုကြည်ထံကိုစာရေးသားပေးဖို့တောင်းဆိုထားပါရခင်ဗျာ
ကိုရန်နိုင်ပြပြသွားတာပါအခုကျမတို့အတန်းလွှင့်နေတော့ငွေရောက်လာတဲ့နောက်ဆုံးရသတင်းကိုဆက်ပြီးတော့တင်ပြလိုပါတယ်ဒီထောင်စုမြန်မာနိုင်ငံတော်သမရာယုံ Facebook စာမျက်နှာမှာအေယာဝတီတိုင်းဝန်ကြီးချုပ်မန်းကျော်နီကိုမိမိရဲ့ဆန္ဒအလျောက်ယာဒူးကနေနှုတ်ထွက်ခွင့်ပြုကြောင်းနိုင်ငံတော်သမရာဦးထင်ကျော်ရဲ့နာမည်နဲ့အမိန့်အမှတ်တင့်မြင့်ဆောင်2018ကိုထုတ်ပြန်ထားတာတွေ့ရပါတယ်အလားတူစွာပဲအေယာဝတီတိုင်းဒေသကြီးအစိုးရအဖွဲ့စိုက်ပျိုးရေးမွေးမြူရေးတယံဇာတနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကဝန်ကြီးဥပဟင်းကိုလည်း သူ့ရဲ့သဘောဆန္ဒအလျောက်တိုင်းဒေသကြီးဝင်ကြီးရာထူးကနေနှုတ်ထွက်ခွင့်ပြုလိုက်တဲ့အကြောင်းအမိတ်အမှတ်နှစ်မြင်းဆောင်2018နှစ်ကြေညာချက်ထုတ်ပြန်ထားတာကိုတွေ့ရပါတယ်ရှင်။အခုလိုလက်ရှိ NLD အရတအစိုးရအုပ်ချုပ်တဲ့နှစ်နှစ်တာကာလအတွင်း ARI တိုင်းဝန်ကြီးချုပ်မန်းကျော်နီအပါအဝင်အရင်မွန်ပြည်နယ်ဝန်ကြီးချုပ်ဟောင်းဦးမင်းမင်းဦးတို့ရာထူးတာဝန်ကနေနှုတ်ထွက်စာတင်တာကိုသမ္မတကခွင့်ပြုခဲ့တယ်လို့စိုက်ပျိုးရေးဒုတိယဝန်ကြီးကိစ္စမှာတော့သမ္မတအမိန့်နဲ့တာဝန်ကရက်စဲခဲ့တာဖြစ်ပါတယ်။ဒီဖြစ်စဉ်တွေမှာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီသမ္မတကအစိုးရအဖွဲ့ဝင်ဝန်ကြီးအပြောင်းလဲတွေကိုဆောင်ရွက်တာဖြစ်ပေမဲ့လည်းNLD ဟာလက်ရှိအာဏာရပါတီဖြစ်တဲ့အတွက်ပါတီရဲ့စီကံထိန်းသိမ်းရေးနဲ့စုံစမ်းစစ်ဆေးမှုစီရင်ခံစာရင်းနဲ့တော့ဆက်ဆက်နိုင်တယ်လို့မြမအရေးလေးလာသူဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ်
။ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအရနှုတ်ထွက်တာကိုခွင့်ပြုတာပဲဖြစ်ဖြစ်တာဝန်ကရက်စဲတာကိုပဲဖြစ်ဖြစ်ဆောင်ရွက်နိုင်တာဟာနိုင်ငံတော်သမ္မတပဲဖြစ်ပါတယ်။ဒီမွန်ပြည်နယ်ဝန်ကြီးချုပ်ရဲ့ဖြစ်စဉ်ကိုကြည့်မယ်ဆိုရင်နော်သူ့ကိုတာဝန်ကနေအခုခုမပြုတ်ခင်မှာဒီအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်စီကံထင်းသိရေးကော်မတီကနေပြီးတော့စုံစမ်းစစ်ဆေးတာတွေမင်းများတာတွေလုပ်ခဲ့တာကိုတွေ့ရပါတယ်ပါတီစီကံထင်းသိရေးကော်မတီရဲ့အစီရင်ခံစာအပေါ်မှာထင်ဟမှုရှိတယ်လို့ပြောလို့ရပါတယ်ဒါမဲ့ရပိုင်းမှာဖြစ်ဖို့ဗလားလာများနေတဲ့ဝန်ကြီးချုပ်တဦးအပါအဝင်ပေါ့လေဒီပြည်နယ်နဲ့တိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးတွေနှုတ်ထွက်ခွင့်ပြုမဲ့ကိစ္စနဲ့ပတ်သက်ရင်လည်းမြို့ရဒီမိုကရေစီအဖွဲ့ချုပ်ပါတီစီကံထင်းသိမ်းရေးကော်မတီအစီရင်ခံစာရေးတို့ရဲ့စုံစမ်းစစ်ဆေးမှုတွေရဲ့ဆက်ဆက်တဲ့ဟိုဖြစ်စဉ်တွေလည်းပဲပါဝင်မယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်ဒေါအောင်ဆန်းစုကြည်အပါအဝင် NLD ပါတီခေါင်းဆောင်ပိုင်းဟာရွေးကောက်ပွဲမဲဆယ်စည်းရုံးရေးကာလပြောကြားခဲ့တဲ့အတိုင်းလွှတ်တော်အမတ်တွေအစိုးရအဖွဲ့ဝင်တွေကတိုင်ကြားမှုတွေနဲ့ပတ်သက်လို့လက်တွေ့စုံစမ်းအရေးယူရမှာတော့တိတိယောက်ဖြစ်အောင်ဆောင်ရွက်ဖို့လိုအပ်နေသေးကြောင်းဒေါက်တာရံမျိုးသိန်းကထောက်ပြပါတယ်
။ဟိုအစိုးရဖွဲ့ပြီးနောက်ပိုင်းမှာပေါ့လေအစိုးရဖွဲ့ဝင်တွေပါတီရဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ပတ်သက်ပြီးတော့ဟိုတိုင်ကြားမှုတွေကိုအလေးထားပြီးတော့ဆောင်ရွက်လာတာတွေ့ရပါတယ်။ဒီနေ့အပြင်ပြောရင်တော့ပါတီရဲ့စီကံထင်းသိမ်းရေးကော်မတီကိုပို့ပြီးတော့ကြည်ကြဲပြတ်ပြတ်အလုံးလုံးနိုင်အောင်လုပ်လာတာတွေ့ရပါတယ်။ဒါပေမဲ့ကျွန်တော်လေ့လာမိသလောက်တော့ပါတီစီကံထင်းသိမ်းရေးကော်မတီဟာဝင်နဲ့အားနဲ့မမျှတဲ့အနေအထားမျိုးဖြစ်နေတယ်လို့မြင်ပါတယ်အဲ့တော့တိုင်ကြားစာတွေကအများများတယ်သို့တော်လည်းပဲအဲ့ဒီတိုင်ကြားစာတွေကိုတော့စုံစမ်းစစ်ဆေးပြီးတော့ဆုံးဖြတ်နိုင်မဲ့လူပုဂ္ဂိုလ်ပါဝင်မှုအပိုင်းမှာအားနည်းနေတာကိုတွေ့ရပါတယ်အရေးယူမယ်လို့ပြောနေတဲ့လူတွေကိုဘယ်လိုပုံစံမျိုးအရေးယူတယ်ဘယ်လိုသတိပေးတယ်ဒါနဲ့ပတ်သက်ပြီးတော့ဒီအများပြည်သူကိုထုတ်ပြန်တာမျိုးတော့မတွေ့ရပါဘူ
းလာမယ့်ရက်ပိုင်းအတွင်းဒီနှုတ်ထွက်စာတင်မဲ့တိုင်းဒေသကြီးနဲ့ပြည်နယ်ဝင်ကြီးတချို့ရဲ့နာမည်တွေထဲမှာတော့မကွေးတိုင်းဒေသကြီးအစိုးရအဖွဲ့ကလူမှုရေးဝင်ကြီးဦးနေမျိုးကျော်လဲဆန္ဒအလျောက်နှုတ်ထွက်စာတင်ပို့ရှိကြောင်းသတင်းတွေထွက်နေပါတယ်ဒီတော်တွင် NLD လွှတ်တော်ကိုယ်စားလှယ်တိုင်ကြားစာဌာနကနေလက်ခံရရှိတဲ့တိုင်ကြားစာတွေအရ NLD လွှတ်တော်ကိုယ်စားလှယ်30နီးပါးမှာအရေးယူတဲ့အနေအထားတွေကိုတွေ့ရှိရတဲ့အတွက်အရေးယူပေးဖို့ဗဟိုအလုံးမှုဆောင်အဖွဲ့ကိုတင်ပြထားကြောင်းတိုင်ကြားစာဌာနအဖွဲ့ခေါင်းဆောင်ဒေါက်တာမျိုးညွန့်ကဇန်နဝါရီလ4ရက်နေ့လွတ်လပ်ရေးနေ့အခမ်းအနားပြီးသတင်းထောက်တွေကိုပြောကြားခဲ့ပါတယ်အဲ့ဒီလွှတ်တော်အမတ်အများစုဟာပါတီစည်းကမ်းကိုလိုက်နာခြင်းမရှိတာအများပြည်သူနဲ့ဆက်ဆံရမှာမောက်မာတာစတာတွေနဲ့ပတ်သက်နေတယ်လို့သူကပြောသွားပါတယ်ရှင် BOA မြန်မာပိုင်းပုတ်တပ်ဘူးနေ့နည်းနည်းခင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ကျမတို့ရဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ BOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်မကြခင်မိနစ်ပိုင်းအတွင်းမှာတော့ဒုတိယပိုင်းနိုင်ရွက်ကိုဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲပါပြီ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00ထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနိုင်ရွက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ဒီလက်ကပ်ပြီးတော့တိုက်ခိုက်တဲ့ဆိုတဲ့ကူကနိုင်ငံရေးအတွက်ဒါအဟန္တာတွေအနောက်ချက်တွေပဲလीနော်အဲ့တော့ဒီဥစ္စာတွေကဖြစ်တယ်ဆိုရင်ဒါအဲကိုရကျွန်တော်တို့နိုင်ငံရေးကိုတိဆောက်
ဒါကတော့ VOA သောတာရှင်တွေရဲ့သဘောထားမြင်တွေကိုတိုက်ရိုက်တင်ပြဆွေးနွေးနေတဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ရှင်အဲ့ဒီနောက်မှာတော့မကြခင်မှာလည်းအင်္ဂလိပ်စာနနခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေပေါ်မှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ကိုကြောင်လင်းကကောက်နှုတ်တင်ပြမှာပါရှင်
။တရုတ်နဲ့မြန်မာလုံခြုံရေးပူးပေါင်းဆောင်ရွက်ချက်တွေမှာမူရစ်စေဝါလုပ်ငန်းတွေကိုအဓိကထားပြီးတော့လှုပ်ဆောင်နေတဲ့အကြောင်းပရက်ရှန့်ပရာမီဆော်ရန်ရဲ့စောင်းမကို The Diplomat Magazine မှာဇန်နဝါရီလ9ရက်နေ့ကဖော်ပြထားပါတယ်။တရုတ်မြန်မာနယ်စပ်အရေးဟာနှစ်နိုင်ငံလုံးအတွက်ထိလွယ်ရှလွယ်တဲ့ကိစ္စတစ်ခုပါ။မိုင်1300ကျော်နေမြေချင်းထိစပ်နေတဲ့တရုတ်နဲ့မြန်မာနယ်စပ်တစ်လျှောက်မှာတည်ငြိမ်မှုတွေရှိစေဖို့နိုင်ငံလုံးကလိုလားနေတာပါ။အဲ့ဒေသတကြောမှာရှိတဲ့နယ်စပ်ကုန်သွယ်ရေးကယူနန်ပြည်နယ်အတွက်အရေးကြီးသလိုမြန်မာပြည်ထဲမှာရှိနေတဲ့တရုတ်နိုင်ငံသားတွေအတွက်လည်းအရေးကြီးပါတယ်။မကြာခင်တုန်းကပဲတရုတ်နဲ့မြန်မာပူးပေါင်းပြီးငွေစေဝါနေနည်းမှုတွေကိုထပ်ပြီးလုပ်ခဲ့ကြတဲ့ရလဒ်တွေကိုတရုတ်ဆိုးရပိုင်းမီဒီယာကပြီးခဲ့တဲ့ပတ်တုန်းကပဲသတင်းထုတ်ပြန်ခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ရေးမှာငွေစေဝါပြဿနာကလည်းအရေးကြီးတဲ့ကိစ္စတစ်ခုပါ။ရွှေတိကနယ်မြေနဲ့လဲဆက်ဆံနေသလိုမြန်မာနိုင်ငံကလည်းကမ္ဘာမှာမူရစ်စေဝါထုတ်လုပ်ဆောင်နိုင်ငံတစ်ခုအဖြစ်ဆက်ပြီးတော့ရှိနေတော့မှာပဲဒီမူရစ်စေဝါကိစ္စကိုအမြင့်ပြတ်ရှင်းလင်းနိုင်ရေးနှစ်နိုင်ငံလုံးကကိုနီကိုဟန်နဲ့ရောနှစ်နိုင်ငံအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေအရာရောလုပ်နေကြတာပါလုံခြုံရေးတွေကိုလည်းနှစ်ဖက်စလုံးတိုးမြင့်ခဲ့ကြပါတယ်တကယ်တမ်းသူတို့ရင်ဆိုင်ရတဲ့ကဲဆမ်းမှုတွေခက်ခဲတွေကလည်းကြီးမားလိမ့်မယ်ဆိုတာနှစ်ဖက်စလုံးကသဘောပေါက်ထားပါတယ်နေဆက်ပြတ်ကျော်တဲ့မူရစ်စေဝါပြဿနာလုံခြုံရေးတပ်ဖွဲ့တွေအတွင်းမှာအကျင့်ပြတ်ချစားတဲ့ပြဿနာကချင်နဲ့ရှမ်းပြည်နယ်လိုပြည်ပကတွေရှိနေတဲ့ဒေသတွေကလည်းတရုတ်နဲ့မြန်မာနိုင်ငံနယ်စပ်အခြေအနေတွေကိုမကြာခဏဆိုသလိုရိုက်ခတ်တတ်တာပါတရုတ်နိုင်ငံကယူနန်၊ကွမ်တောင်းနဲ့ဂျန်စီပြည်နယ်တွေပါဝင်ပြည်နယ်တော်တော်များများမှာမြန်မာနဲ့ပတ်သက်တဲ့မူရစ်စေဝါရောင်းဝယ်မှုတွေရှိတဲ့အကြောင်းတရုတ်ဆိုရပိုင်းမီဒီယာကမကြာခင်ကပဲသတင်းထုတ်ပြန်ခဲ့ပါသေးတယ်အဲ့ဒီမူရစ်စေဝါတွေထဲမှာဘိန်းနဲ့ယာဘလို့ခေါ်တဲ့စိတ်ကြွဆေးတွေလည်းပါဝင်ပါတယ်အခုနောက်ပိုင်းမှာနိုင်ငံပူးပေါင်းပြီးတော့မူရစ်စေဝါနှိမ်နှင်းမှုတွေကိုလှုပ်လာတာအောင်မြင်မှုတွေတိတိတသားရှိလာနေကြဆိုပေမဲ့လည်းပြဿနာတရလုံးကိုရှင်းနိုင်အောင်လှုပ်ဆောင်ဖို့ကတော့အားနည်းနေတော့မယ်လို့ Prashant Paramiswaran ရဲ့ဆောင်းပါးမှာဖော်ပြထားပါတယ်။မြမစီးပွားရေးထူးခြားပြောင်းလဲလာအောင်ဘယ်လိုလုပ်မလဲဆိုတာနဲ့ပတ်သက်ပြီးတော့ဆောင်းပါးရှင်မင်းတူမောင်ရဲ့ရေးသားချက်ကို Frontier Myanmar Magazine မှာဇန်နဝါရီလ9ရက်နေ့ကဖော်ပြထားတာကိုဆက်ပြီးတော့ပြောပြပါမယ်။တိုင်းပြည်ရဲ့အခြေခံစာဦးဆိုင်ရာဖွံ့ဖြိုးတိုးတက်မှုလုပ်ငန်းတွေနဲ့ပြည်ပပို့ကုန်နဲ့ပတ်သက်တဲ့လုပ်ငန်းတွေမှာငွေကြေးစုဆောင်ပြီးတော့ရန်ပုံငွေတွေထူထောင်ခဲ့တာကြောင့်အာရှနိုင်ငံတွေဖြစ်ကြတဲ့ဂျပန်၊စင်ကာပူနဲ့တရုတ်နိုင်ငံတွေမှာစီးပွားရေးတွေအရှိန်ဟုန်ကောင်းကောင်းနဲ့တိုးတက်မှုတွေဖြစ်လာခဲ့တဲ့အတွေ့အကြုံတွေရှိခဲ့ပါတယ်။အဲဒါကြောင့်ငွေကြေးစုဆောင်မှုတွေကိုအားပေးပြီးတော့အတုံးတုံးတက်တက်တသားနဲ့ရေရှည်ထုတ်ချင်းငွေတွေကိုအခြေခံအစအဦးဖွံ့ဖြိုးရေးနဲ့ပြည်ပပို့ကုန်လုပ်ငန်းတွေမှာသုံးရင်မြန်မာစီးပွားရေးတိုးတက်ဖို့အထောက်အကူဖြစ်နိုင်ပါတယ်တဲ့။ဒုတိယကမ္ဘာစစ်နောက်ပိုင်း1955နဲ့1984ခုနှစ်တွေတွင်ဂျပန်နိုင်ငံရဲ့GDP လို့ခေါ်တဲ့ပြည်တွင်းသတင်းထုတ်ကုန်တန်ဖိုးနှစ်စဉ်တိုးတက်မှုတွေက10ရာခိုင်နှုန်းရှိခဲ့ပါတယ်။မလေးရှားနိုင်ငံကနေပြီးတော့ခွဲထွက်လာကစားစင်ကာပူနိုင်ငံတက်ဟာလဲ1965နဲ့84ခုနှစ်တည်းအကြာ GDP 10ရာခိုင်နှုန်းနီးပါးတက်ခဲ့တာပါ။တရုတ်နိုင်ငံဟာဆိုရင်လည်းလွန်ခဲ့တဲ့အနှစ်20အတွင်း GDP 10ရာခိုင်နှုန်းလောက်နှစ်စဉ်တက်လာခဲ့တာပါ။ဒီနိုင်ငံတွေရဲ့အဲ့ဒီကာလတွေကစီးပွားရေးအခြေအနေတွေနဲ့မြန်မာပြည်ရဲ့ဒီကနေ့အခြေအနေကိုနှိုင်းယှဉ်မှဖြစ်ပါလိမ့်မယ်။အရှေ့နိုင်ငံတွေတိုးတက်ထွန်းကားလာတဲ့အကြောင်းတွေတော်တော်များများရှိတဲ့အထက်မှာစီးပွားရေးဆိုင်ရာထူးခြားချက်တစ်ခုကတော့အဲ့ဒီနိုင်ငံတွေရဲ့ဘဏ်စနစ်တွေပါပဲအစိုးရတွေကဘဏ်လုပ်ငန်းတွေမှာမကြာခဏဝင်ပြီးတော့ထိန်းကြီးလှုပ်ဆောင်တာတွေအစိုးရရဲ့သတ်မှတ်ချက်တွေဘဏ်စနစ်တွေထဲမှာတော်တော်များများရှိတာတွေကိုတွေ့ရပါတယ်နောက်ထူးခြားချက်တစ်ခုကတော့အရှေ့နိုင်ငံတော်တော်များများကငွေတွေအကြီးအကျယ်စုဆောင်းကြတယ်ဆိုတာပါပဲဂျပန်နဲ့စင်ကာပူနိုင်ငံတွေမှာဆိုရင်ငွေစုဆောင်းရေးကိုအားပေးတဲ့အနေနဲ့စားရိုက်ငွေစုစနစ်ကိုဖန်တီးထူထောင်ခဲ့ကြပါတယ်လက်ရှိမြန်မာနိုင်ငံမှာတော့ဘန်စင်းဖွင့်ထားနိုင်တဲ့15နှစ်နဲ့အထက်လူဦးရေကနိုင်ငံလူဦးရေစုစုပေါင်းရဲ့၄ဘုံတဘုံတောင်မရှိသေးပဲဖြစ်နေပါတယ်။ စစ်ပီကီဂျပန်နဲ့လွတ်လပ်ခါစစင်ကာပူနိုင်ငံရဲ့အစောပိုင်းကာလတွေမှာနိုင်ငံရဲ့အခြေခံစာအုပ်ဆိုင်ရာဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုထိထိရောက်ရောက်လုပ်နိုင်အောင်လို့ငွေတွေအများအပြားထုတ်ချေးခဲ့ကြပါတယ်။နိုင်ငံခြားပို့ကုန်လုပ်ငန်းတွေအကြီးအကျယ်တိုးတက်ထွန်းကားလာအောင်လည်းလုပ်ခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့လက်ရှိပြဿနာကပြည်ပထုတ်ကုန်တွေအကန့်အသတ်ရှိနေတာတွေမကပဲပြည်ပပို့ကုန်ထုတ်လုပ်ရေးလုပ်ငန်းတွေကလည်းတိုးတက်မှုတွေနည်းနေပါတယ်။အဲဒါကြောင့်မြန်မာအစိုးရအနေနဲ့ပုဂ္ဂလိကလုပ်ငန်းတွေကဥဆောင်လုပ်နေတာကိုအားထားနိုင်မယ့်အစားရင်းနှီးမြှုပ်နှံမှုတွေနဲ့ငွေကြေးစုဆောင်ရေးလုပ်ငန်းတွေမြင့်မားလာအောင်အားကောင်းကောင်းနဲ့ဝင်ပြီးတော့ဆောင်ရွက်တက်ပါတယ်။ဒီလိုဆိုရင်တခြားအင်းကြီးချင်းနိုင်ငံတွေလိုမြန်မာလည်းစီးပွားတက်လာနိုင်ပါတယ်။မြန်မာတွေဟာတခြားအာရှနိုင်ငံသားတွေလိုငွေမစုချင်ကြတဲ့သူတွေမဟုတ်ပါဘူးလို့ဆောင်းမရှင်မင်းသူမောင်ကရေးသားထားပါတယ်
။ကိုကြောင်လင်းပြပြသွားတာပါ။အခုဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါရှင
်။ဒီနေ့မနေ့တင်ပြမယ့် idiom အသုံးကတော
့ money burns a hole in someone's pocket.
ဖြစ်ပါလေ။စာလုံးပေါင်းက money money ကငွေပိုက်ဆံ burns burns ကဒီနေရာမှာကရိယာဖြစ်သုံးထားပြီးတော့လောင်နာ a ကတခု hole hole ကအပေါက်ဆိုတော့ a hole ကအပေါက်တခု in in ကအထည် some one apostrophe s someone's got utiao e pocket pocket ga a so ro someone's pocket so yin utiao e a lo deve ya ba le da chang sakbai tuk lung ye lung kaw deve ga ro tu ye a the ma mi lang de lo be apaw tuk khu shi ni de so da ba be idiom deve ga ro lu mai ne ngwe atu mani so de lo le the ngwe gle ya ran ni သုံးဘူလောက်ပဲကြည်နေတဲ့လူမျိုးကိုဆိုလိုတာဖြစ်ပါလေ။ငွေဟာသူ့အိတ်ထဲရောက်ရင်မိလိုလောင်းပြီးအပေါက်ထဲကထွက်ကြဖို့ပြင်တဲ့သဘောဆိုတော့စောစောကကျမပြောခဲ့တယ်လို့ပါပဲ။ပက်ဆန်သုံးဘူလက်ကိုရားနေတဲ့သဘောမျိုးပေါ့။ငွေလေးရမယ်မကြမ်းနဲ့သုံးဘူပဲပြင်နေတဲ့လူစူးစူးဆောင်းဆောင်းမရှိပဲအသုံးလွယ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါလေ။ဒီအသုံးနဲ့ပတ်သက်လို့ George Coopy ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
John can't seem to save anything. Money burns a hole in his pocket.
John ha su su song song ba ma shi bu. Ngwe go ya da ne tong bo lao pe chi ni da phit de lu di be ya ba de. Upma go naw ta khaw na sin chi ja ya aw.
John can't seem to save anything. Money burns a hole in his pocket.
Ngwe go su su song song ma shi bu.ရတာနဲ့သုံးဘူလောက်ပဲကြည်နေတဲ့လူမျိုးဆိုရင်ဘယ်လိုပြောမလဲ
Money burns a hole in his pocket
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါတယ
်ဗုဒ္ဓဘုနေ့နေနေခင်းဗီဒီယိုမြန်မာပိုင်းစီစဉ်နေကိုဆက်လက်တင်ဆက်နေပါတယ်အခုတော့ကိုအောင်လင်းစီစဉ်နေအင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ရမှာပါထုတ်လုပ်သူကမဆုမွန်ဖြစ်ပါရဲ့ရှင
်မင်္ဂလာပါခင်ဗျာဒီနေ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာတော့ဒီတိုက်ပွဲတွေနဲ့အချက်တဲတွေကြုံရတဲ့အချိန်မှာပဲကျင်းပဖို့စီစဉ်ထားတဲ့27ရာစုပင်လုံညဉ့်ညဲညီလာခံအလားအလာကိုဆွေးနွေးမှာဖြစ်ပါတယ်ပြည်သူညဉ့်ညဲညီလာခံတတိယချိန်ဆွေးနွေးပွဲဒီလာတဲ့ကျင်းပဖို့ရှိနေကြမှာပဲတိုင်းရင်းသားနယ်မြေတွေမှာတိုက်ပွဲတွေထွက်နေသလိုပဲညီလာခံကျင်းပဖို့ဆိုင်းထားတာပို့ဆိုပြီးတိုက်တွန်းမှုတွေလည်းရှိနေပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာညဉ့်ညဲညီနေ့ဖြစ်မနေ့တုန်းကသတ်မှတ်ခဲ့ပေမဲ့လည်းထင်းသလောက်ခီးမပေါက်ခဲ့တဲ့ပြည်ရင်းညဉ့်ညဲကဒီနေ့မှာဘလောက်ထိမျောလင့်နိုင်မလဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်အခုတော့ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလေလိုင်းပေါ်မှာရောက်နေပါပြီတူဦးကတော့ကျွန်တော်တို့ဒီညဉ့်ညဲဆွေးနွေးပွဲတွေမှာထဲထဲဝင်ပါဝင်ဆောင်ရွက်နေတဲ့ပြည်သူညဉ့်ညဲဆွေးနွေးမှုဖူးတွဲကော်မတီကဥတုဝေဖြစ်ပါတယ်နောက်တူကတော့ရှမ်းတိုင်းရင်းသားနိုင်ငံရေးကောင်ဆောင်တူဖြစ်တဲ့ဦးရထွန်းမှာဆိုတော့ကျွန်တော်အရင်ဆုံးတော့ဥတုဝေနဲ့ဒီဦးရထွန်းတို့ဟိုဆရာဒီဟိုသဘောထားအချင်းယုံလေးတုံးသက်ချက်ကလေးကိုကျွန်တော်ကြားချင်ပါတယ်ဆိုတော့ဒီအခုညီဆိုရင်ဒီညီလာခံပတန်ငင်မှာပဲဒီတိုင်းရင်းသားဒေသတွေမှာတိုက်ပွဲတန်တွေဇရိုက်ချားနေရတယ်ဟိုတခုရှိတာတော့ဘသူကဆက်လို့ဖြစ်တဲ့ဘသူမှန်းနဲ့ဘသူမားလဲဆိုတော့ပြောဖို့ခက်နေမိမယ်ဒါတွေကဒီတိုင်းပြည်မှာလူနေတဲ့ညီညာရေးအတွက်တော့မကောင်းတာသိကြပါတယ်ဆိုတော့လက်ရှိတိုက်ပွဲတွေပြန်ဖြစ်နေတာမျိုးလို့အခင်းအချင်းမျိုးတွေကညီလာခံကျင်းပမယ်ဆိုလို့ရှိရင်ဘလောက်ထိတက်ရောက်မှုတွေရိုက်ခိုက်မှုတွေရှိလာနိုင်မယ်လို့ယူဆတယ်ဆရာဦးသူဝေအရင်ဆွေးနွေးပြပါဦးခင်ဗျာ
လက်ကပ်ပြီးတော့တိုက်ခိုက်တဲ့ဆိုတဲ့ကူကနိုင်ငံရေးအတွက်ဒါအဟန့်ထားတဲ့အနောက်ချက်တွေပဲလေနော်အဲ့တော့ဒီဥစ္စာတွေကဖြစ်တဲ့ဆိုရင်ဒါကိုယ်တို့ကျွန်တော်တို့နိုင်ငံရေးကိုတိဆောက်နေတဲ့ဒီမှာအဟန့်ထားတွေဖြစ်တာပေါ့အခက်အခဲတွေဖြစ်တာပေါ့ဒီအရာတွေမဖြစ်တည်ဘူးပေါ့ဗျာနော်မဖြစ်တည်ဘူးဆိုတော့လည်းပဲလက်နဲ့ကင်ထားတဲ့ဆိုတဲ့လူတွေကတော့ကျွန်တော်အမြင်ကတော့ဒီလိုဟိုဒီနွားကြောင်တယောက်ဟာဒုက္ကင်ထားလို့ရှိရင်ဟိုရန်တီရန်ကျင်တာပဲလေကကင်ထားလို့ဟိုပြစ်ဒီပြစ်ကျင်တာပဲအဲ့ဒါလက်နဲ့ကင်ထားတဲ့လူတွေကလည်းဒီလိုပဲလက်နဲ့ကိုဟိုစားကျင်နေကြတာတွေရှိတော့အဲ့ဒါတွေဟာကျွန်တော်တို့နေရာရေးအတွက်အခက်အခဲရှိတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆရာကျွန်တော်ဥယျာထုံးရဲ့သဘောထားလည်းကြားချင်ပါတယ်ဥယျာထုံးရဲ့အခုဒီလိုပြစ်ခတ်နေကြတဲ့ကိစ္စတွေကအခုလာမယ့်ဒီညီလာခံကိုဘယ်လောက်ထိဟိုအကျိုးဆက်တွေရှိလာနိုင်တယ်လို့သုံးသပ်မိလဲဆရာဥယျာထုံး
အခုဒီတိုက်ပွဲဖြစ်တဲ့ဟိုနေရာတွေကတော့ဟိုပါလေ NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေဟို DNA တွေတို့နော်ဒီ AA တို့ KIA တို့အဲ့ဒါတွေနဲ့ဖြစ်တာနည်းနည်းများတာပေါ့ဟိုဆိုတော့ဟိုအဓိကခုနလာမဲ့ငញ្ញရဲ့ညီလာခံကိုအဟန့်တားဖြစ်စေနိုင်တာကတော့အဲ့ဒီတိုက်ပွဲတွေကတော့ခုနပြောတယ်လို့ဘယ်သူကစတယ်ဘယ်သူကမှားတယ်ဘယ်သူကဟိုအဖြစ်တယ်ဆိုတော့အငင်းခုံလည်းရှိတော့ဟိုဒါအသေးစိတ်တော့ကျွန်တော်လည်းမပြောနိုင်ဘူးပေါ့
ဒါပေါ့
တော့ဟိုအရေးကြီးတဲ့အချက်တစ်ချက်ကကျွန်တော်တို့မျိုးသားဟိုတိုင်းရင်းသားဒီရှာမျိုးသားဒီအချင်းဟိုဟိုပေါ့လေဟိုဘာခေါ်လဲ
မျိုးသားဆွေးနွေးပွဲတွေဟုတ်ကဲ့
ဆွေးနွေးပွဲတွေဆွေးနွေးပွဲတွေအဲ
အ
ဲ့ဆွေးနွေးပွဲတွေအတားခံရတဲ့ကိစ္စအဲ့ဒီတစ်ခုကတော့နည်းနည်းစိတ်ပြီးတော့ဒီနေရာဆွေးနွေးပွဲအတွက်မကောင်းတာဘူးဗျအမှန်ဒါတွေကသဘောတူထားပြီးသားလေသဘောတူထားပြီးသားဒါတွေလောက်ပါဒီတွေကအမြင်သဘောထားတွေရှိပြီးပါဆိုတာသဘောတူခွင့်ပြုထားပြီးသားအဲ့မှာအတားခံရတယ်မြို့နယ်တချို့မှာနောက်တစ်ခါဒီအမျိုးသားအချင်းဆွေးနွေးပွဲမှာလည်းအဲမလုပ်ဖို့တရားတယ် RDSS ကလည်းအဲ့ဒါကိုရပ်ဆိုင်းလိုက်တယ်ပေါ့နော်အဲအဲ့လိုဆိုတော့အဲ့ဒီဟာတွေကတော့ဒီနေရာရေးဆွေးနွေးပွဲအတွက်လာမယ့်နေရာရေးဒီဟိုပါအခုလကုန်ကျင်းပမယ်ဆိုတဲ့အပွဲမှာအများကြီးတရားမှုရှိလိမ့်မယ်လို့ထင်တယ်
ဟုတ်က
ဲ့ဒီလိုဒီလိုဒီနာဟုတ်ရလားဆိုတော့တန်တရားမျိုးပေါ့နော
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီကိစ္စကိုကျွန်တော်လည်းဟိုဆွေးနွေးဖို့စဉ်းစားထားပါတယ်ဆရာဦးသူ့ဝေကိုပဲပြန်မေးချင်ပါတယ်အခုစစဦးရထွန်းထောက်ပြသွားတဲ့ကိစ္စတခုရှိပါတယ်ဒီလိုအခုဒီရှမ်းပြည်နယ်မှာဆိုအခုဟိုအမျိုးသားအဆင့်ဆွေးနွေးပွဲကြီးကျင်းပတဲ့နေရာမှာချေချောမောမဖြစ်တဲ့အခြေအနေမျိုးတွေရှိရဆိုတော့တကယ်လို့များဒီကျွန်တော်ဒီညီလာခံဒီလောက်ကိုကျင်းပမယ့်အစီအစဉ်တိုင်းဖြစ်တယ်ဆိုရင်တော့မှပဲညီလာခံကစုံစုံလင်းလင်းဖြစ်နိုင်မယ့်အလားအလာတွေရောရှိပါမလားဆရာ
ဒီကျွန်တော်တို့ဒီလိုနေရရေးပေါ်ညီလာခံကြီးကိုကျင်းပဖို့ဆိုတဲ့စာပါလေကျွန်တော်တို့လုံထုံးလုံကြီးတွေရှိတာဟုတ်ဗျာနော်လုံထုံးလုံကြီးတွေကတော့ဖြစ်ရင်အဲဒီဟိုအမျိုးသားအချင်းနဲ့နိုင်ငံရေးရှင်တွေဘယ်လိုလုပ်ဖို့ ਆ လဲအဓိကပါတယ်ဒီနော်ဘာလို့ဆိုတော့ညီလာခံမတိုင်ခင်မှာပြည်သူတွေရဲ့ဒေါသတွေကိုကြည့်အောင်ဆိုပြီးတော့တိုင်းနယ်ပြည်နယ်တွေမှာကျွန်တော်တို့ဒါအမျိုးသားအချင်းနိုင်ငံရေးရှင်တွေဘယ်လိုလုပ်ဖို့ဆိုပြီးတော့ကျွန်တော်တို့ဒါအတိအမှပြုထားတာပေါ့အခုချမ်းပြည်မှာလုပ်ဖို့ဆိုတာလဲကျွန်တော်တို့ဟိုသဘောတူလက်မှတ်ထိုးပြီးတော့လုပ်ပေးလိုက်ပြီညာနော်အဲ့တော့နောက်ပြီးတော့ဒီမှာကျွန်တော်တို့ဒီညီလာခံရဲ့လုံထုံးလူကြီးတွေကဘာတွေလဲလို့ဆိုရင်ညီလာခံလုပ်ဖို့ဆိုရင်ကျွန်တော်တို့ UDPJC ကနေပြီးတော့ဆုံးဖြတ်ရတယ်ဗျာ။နောက်စီစဉ်ပေးရတယ်ပေါ့ညီလာခံကြီးကိုဟိုဘယ်တော့လုပ်မလဲ၊ဘယ်နည်းလုပ်မလဲ၊ဘယ်နည်းလုပ်မလဲ၊ဘယ်သူတွေကိုပိတ်မလဲ၊ဘာတွေဆွေးနွေးမလဲ။အဲအဲ့ဒါတွေအကုန်လုံးပြင်ဆင်ပြီးတော့မှဒါကျွန်တော်တို့ကဒါဒီညီလာခံကြီးကိုကျင်းပမှာပေါ့နော်။ဒီလိုလဲပြင်ဆင်ပေးရမယ်။အမျိုးသားရှင်နိုင်ငံရေးရှင်ဒီဘက်တွေကိုလည်းလုပ်ပေးရမယ်။အခုတော့ကျွန်တော်တို့နှစ်ခုစလုံးကျွန်တော်တို့ချွတ်နေတယ်၊ချွတ်တယ်အမျိုးသားရှင်နိုင်ငံရေးဆွေးနွေးပွဲတွေကလည်းအဲမလုပ်နိုင်ဘူးခုထိနောက်ပြီးတော့ကျွန်တော်တို့ပြင်ဆင်ပေးရတဲ့ UDPJC အစည်းအဝေးတောင်းမှပဲအခုထိမလုပ်ရသေးဘူးကျွန်တော်တို့ဒီဂျန်နယ်လာလာကုန်လောက်မှာညီလာခံကြီးလုပ်မယ်ဆိုတာကတော့ဘာလဲလို့ဆိုရှင်အရင်တော့ကျွန်တော်တို့ NCA မှာဆွေးနွေးထားတာရှိတယ်လေတစ်နှစ်ကိုနှစ်ချိန်ဟိုတုန်းကတော့ပြင်6လတစ်ချိန်လုပ်ဖို့ကျွန်တော်လုပ်လို့ရတယ်ဒါ6လရေအခုလုပ်လို့အဆင်မပြေတဲ့အခါကျတော့6လဟုတ်ချင်မှဟုတ်မယ်ဒါပေမဲ့တစ်နှစ်မှနှစ်ချိန်လုပ်အောင်ဆိုပြီးတော့အခု yes see the general ကကုံဆိုတာကိုကျွန်တော်တတ်မှတ်လိုက်တာတကယ်တော့ဟိုပြင်ဆင်ထားတာတွေကတော့အများကြီးဟိုဟာရှိနေတယ်လိုအပ်နေတယ်ရှိတယ်အဲ့တော့ဒီငင်းကြီးကြောင့်မှဒီလကုံမှဖြစ်ပါမလားဆိုတော့ကျွန်တော် UDP ကြီးကြီးတော့ဆွေးနွေးဟိုအစည်းအဝေးမလုပ်ရဘူးဆိုတော့ဒါကျွန်တော်ပြောဖို့အမှန်ခက်နေတဲ့အခြေအနေပါရှိပါတယ်ဗျ
ဟုတ်ကဲ့ကျေးဇူးပါဆရာဦးရထောင်းခင်ဗျအခုကျွန်တော်တို့သူစောစောတော့ဆရာဒီရှမ်းပြည်ဘက်ကအခြေအနေကိုထောက်ပြသွားတယ်နောက်ဟိုဒီရဲ့ဘက်မှာပဲဒီ KNU ကလည်းပဲသူတို့ဒီရေးပေါ်စီဝေးဟိုဟာ ထိုင်ပြီးတော့ဆုံးဖြတ်သွားတာတစ်ခုရှိပါတယ်ဒီညီလာခံကိုလက်လောအခြေအနေမှာဆိုင်းထားဖို့ဆိုပြီးတော့တိုက်တွန်းတာမျိုးတွေရှိနေဆိုတော့ဒီညီလာခံအလားလားဟိုဘယ်လိုမြင်လဲဆရာအခြေအနေကောင်းရလ
ားအခြေအနေကကျွန်တော်လည်းဟိုနည်းနည်းကြားထားတာတွေရှိတယ်လေသူတို့ပြင်ဆင်ရမယ့်အားတွေမတီးသေးဘူးလို့ပြောတယ်ခုနဥတုရေပြောထားတဲ့ UPTJ အပ
UPTJ ဆရာဟုတ်ကဲ့
အဲအဲ့ဒီဟာလည်းသူတို့မပြီးသေးဘူး။နောက်ခုနပြောတဲ့အမျိုးသားချင်းအဲဒီဆွေးနွေးပွဲတွေကလည်းနိုင်ငံရေးဆွေးနွေးပွဲတွေကလည်းမပြီးသေးဘူး။ဆိုတော့ဟိုလုံလို့ချင်းဘယ်လိုဖြစ်မလဲဆိုရင်အရင်သူတို့အတွေ့အကြုံကဆိုရင်ဟိုဟာကောလေပုပ်ပူမိတိုက်လောက်ရတာမျိုးပေါ့
။ဟုတ်ကဲ့
။ဒီအားပေးပြီးတော့လောက်ရတာမျိုးဖြစ်တဲ့အခါကျတော့အဲ့ဒီအစီအေးတက်ရောက်ရတဲ့လူတွေကလည်းခံစားချက်မကောင်းဘူး။အဲ့တော့အဲ့ဒီဟိုဟာတွေအတွေ့အကြုံတွေရဆိုလို့ရှိရင်တော့အမှားတော့ဒါတွေပြည့်ပြည့်စုံစုံကြည့်အောင်စောင့်တိုင်းပြည့်စုံတာကောင်းတယ်လို့ကျွန်တော်ကမြင်ပါတ
ယ်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်။သူတို့ကိုလည်းအလဲပေးကြပါတယ်။အရင်ဆုံးကတော့ကျွန်တော်တို့ဒီမြန်မာပြည်ရပါကိုစလိုက်ပွေကုန်းဖြစ်ပါတယ်။စလိုက်ပွေကုန်းရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့နော်ဆက်တည့်အောင်ဆွေးပင်လုံးရင်လည်းခံကျင်းပမယ့်ကိစ္စတော့အလားအလာမကောင်းဘူးလို့ကျွန်တော်မြင်တယ်။ဘာဖြစ်လို့လဲဆိုတော့ ZPDC ဆိုတဲ့ဥစ္စာတွေက NCA ကနေပေါ်လာတဲ့ဥစ္စာဖြစ်တော့ဒီ NCA လောက်တောင်းတိုင်းပဲဆက်သွားအောင်မယ်ဆိုရင်တော့ပွဲတော်မဖြစ်မြောက်ပဲနဲ့ဘာအနှစ်သာရတော့ဟိုပိုဝေးသွားလိမ့်မယ်အဲ့တော့ဒီတိုင်းသွားတဲ့ကိစ္စ2006 2006လည်းပဲပူပြီးတော့မှအခေနေရဆိုးလာမယ်ပုံစံဖြစ်တယ်အဲ့တော့ဖြစ်နိုင်တဲ့အခေနေရတော့ဒီ Easy DCC ကလည်းပဲဖြစ်ဖြစ်တို့ညီလာခံကြီးကိုဆောင်မနေပဲနဲ့အခုပြီးထောင်စစ်တပိုးတွေဖြစ်အစ်အပိုင်39ရစီထားပြီဆိုတဲ့ပုံစံမျိုးနဲ့အများဆုံးအခြေခံမူတွေရောတဘောပြီးတော့2000ဖြစ်ဖြစ်အခြေခံဥပဒေကိုတို့တို့ပြင်ဆင်တာမဟုတ်ပဲနဲ့အတိကြီးဆွေးပြီးတော့မှအဲ့ဒီဟာတို့ညီလာခံနဲ့ကိုဗစ်မှာစိတ်တိုက်တို့လေးနဲ့ကိုင်ဒီတို့ဒီလူသူစိတ်တိုက်ရေးဆွေးနိုင်နေဆိုရင်တော့အဲ့ဒီအတိကြီးတို့နောက်ပိုင်းမှာဆိုရင်ညီလေးနဲ့ကိုင်ကြီးကတော့ဒီလူထွေရင်ကားနဲ့လက်နဲ့ချုပ်ငင်းအောင်လုပ်လို့ရမယ်ဒီတိုင်းဆိုတော့တမတော်လည်းဟောဖဲဒီရတယ်ဆိုတော့ပွဲဖြစ်မယ်ငွေကုန်မယ်ဆိုတော့ဘာမှအဖတ်တင်မှာမဟုတ်လို့ကျွန်တော်မြင်တယ်
โอเคကိုစတိုင်းပွေကိုဆွေးနွေးပြတာကျေးဇူးပါကျွန်တော်နောက်တူကတော့မြန်မာပြည်ရပါပဲသူကကိုခမောင်လွင်ဖြစ်ပါတယ်ကိုခမောင်လွင်ရဲ့သဘောထားလဲလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ငွေရရှိဖို့ဖြည်းဖြည်းတိုးတက်ဖို့အတွက်ကတော့ကျန်အစိုးရနဲ့တန်းဖို့ဘက်ကတနစ်ပြန်ဒီနန္ဒီပြန်ဒီတစ်ခါအပြည့်စုပဲဒီလိုလိုက်ဒီအစိုးရရဲ့ထောက်လို့ရတယ်မမနေနေရအဲ့ဒီအစိုးရနဲ့တန်းဖို့အတင်းသားများကိုဓာတ်ညီတူဆက်ဆံမှုတွေပါတယ်နံပါတ်၃နေရကျွန်တော်စားတဲ့ချုံ့ချင်ကကျွန်တော်အစမ်းခါကပါလားသူအကျေတို့တိုင်းတော်ကောင်းတော်များကြီးဒီလူကြီးကိုရရှိဖို့ကြိုးရတယ်။ဒါပေမဲ့ဒီနေ့ငင်းငင်းကြီးတခြားရရင်အစိုးရဒီတမတမကြပြီးဩတာရှိတော့ပြည်သူတွေတိုင်းတော်များတွေတန်းတော်ကြောင်းမှာခံပြီးကြိုးရခင်ဗျာ
။ကိုခမောင်လေးဆွေးနွေးပြတာကျေးဇူးပါ။ကျွန်တော်တလက်စာတွေပဲကျွန်တော်တို့အီးမေးလ်နဲ့ပေးဖို့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်။သူတို့စာတွေကိုလည်းကျွန်တော်ဖော်ပြပေးခြင်းပါတယ်။အရင်ဆုံးကတော့တကုံမျိုးသစ်ကဦးလာထွန်းရဲ့ဖေးစာဖြစ်ပါတယ်။ဟိုကိုအောင်ကိုဖတ်ပြပေးပါခင်ဗျာ။
ငင်းငယ်အကြောင်းပြောတာမပြောရသေးပါဘူးနောက်ဆုံးသတင်းတွေကစိတ်ပျက်စရာကြားလာနေရပါပြီအမှန်ကတော့ထူးပေမဲ့မဆန်းတဲ့သတင်းတွေပါနိုင်ငံအတွက်အင်မတန်အရေးကြီးတဲ့နိုင်ငံရေးဆုံးဖြတ်ချက်ဆိုတာကတိုင်းချစ်ပြည်ချစ်မျိုးကြည်စိတ်ရှိပြီးအမျှော်အမြင်ကြီးမားတဲ့နိုင်ငံရေးသမားစစ်စစ်ရဲ့လုပ်ငန်းမျိုးဖြစ်ပါတယ်စစ်သားတွေနဲ့နိုင်ငံရေးသမားမဟုတ်သူတွေလုပ်နိုင်တဲ့လုပ်ငန်းမျိုးမဟုတ်ပါဘူးစစ်နကောင်လုံးတွေ့နေပါရဲ့စင်ချေရလိုက်ရှာတာမျိုးမျက်မမြင်ပုံနာ6ရောက်ဆင်ဆန်းတယ်လို့မျိုးပြောနေတာမျိုးတွေနဲ့တော့ဘယ်တော့မှအလုပ်ဖြစ်မှာမဟုတ်ပါဘူးအင်မတန်ခက်ခဲတဲ့အခြေအနေမှာနိုင်ငံရေးကောင်းဆောင်ကြီးပိုကျော်အောင်ဆန်းဘလို့ဥဆောင်လမ်းပြလုတ်ကင်ပြသွားပါသလဲမျိုးချစ်နိုင်ငံရေးသမားပင်းလုံးဥပိတ်ခင်ဘလို့အပတ်တကုတ်လုတ်ကင်ပြသွားသလဲကျွန်တော်တို့မှာပြည်စုံတဲ့စံနမူနာကောင်းလုပ်ငန်းစဉ်ကောင်းတွေပြည့်ပြည့်စုံစုံရှိပြီးသားပါမျိုးချစ်စိတ်နဲ့နိုင်ငံရေးကောင်းဆောင်မှုအပြည့်အဝရှိဖို့ပဲလိုတာပါ
ကျွန်တော်တို့ဒီဆက်သွယ်ထားတဲ့ပုံကိုတွေကိုလည်းလှည့်ပေးကြပါရဲမလေးရှားနိုင်ငံကကိုနေဦးလင်းဖြစ်ပါတယ်ကိုနေဦးလင်းသဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
တကယ်တကယ်တော့ကျွန်တော်တို့ဒီတွင်ကဖြစ်နေတဲ့ပြဿနာမှန်တယ်များချင်းပြောရင်တရုတ်နဲ့အနောက်အုပ်စုနဲ့ဆဲလို့ရှိနေတဲ့အတွက်ကျွန်တော်တို့ဘလောက်ပဲကောင်းအောင်လုပ်လို့ဘလောက်ပဲလက်ချင်းတွဲတွဲတစ်ချိန်ချိန်မှာသူတို့ကစားသလိုပဲမပြီးနိုင်တဲ့ဇာတ်လမ်းဖြစ်မယ်လို့ထင်တယ်
နောက်တူလည်းရှိနေပါသေးတယ်ကျွန်တော်တို့အီးမေးလ်ပို့ထားတာအမေရိကန်ပြည်အောင်စုကမောင်တက်တနာပါမောင်တက်တနာရဲ့ဘေးစာကိုကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျ
2019ခုနှစ်ကိုငញ្ញန်းရင်းနဲ့ပြတ်တက်မှတ်ခဲ့ပြီမဲ့မောင်မြာချင်းမှာတခြားနိုင်ငံတွေလိုလက်နက်ကိုင်ဖွဲ့စည်းတွေဟာတဖွဲ့တည်းမဟုတ်ပဲများပြားနေတာကြောင့်အားလုံးနဲ့ညှိနှိုင်းဆွေးနွေးရတာခက်ခဲနေတာကြောင့်လို့အမေစုကဖွင့်ပွင့်လင်းလင်းပြောဆိုထားပြီးဖြစ်ပါတယ် ဒါပေမဲ့ကျွန်တော်တို့အမြင်အရသူများနိုင်ငံတွေလိုတက်မတော်ကသာအစိုးရအုပ်ချုပ်မှုအောက်မှာအခိုင်အမာရပ်တည်နေမယ်ဆိုရင်2019ခုနှစ်ဟာငြိမ်းချမ်းရေးနှင်းလို့သတ်မှတ်လို့ရလာနိုင်စရာအကြောင်းရှိပါတယ်။ဒါပေမဲ့2019ခုနှစ်ဟာငြိမ်းချမ်းရေးနှင်းလို့မသတ်မှတ်နိုင်ပေမဲ့စစ်မှန်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေအတွက်မိမိတို့ရဲ့သဘောထားရပ်တည်ချက်တွေအယူအဆအများပြားကိုဆွေးနွေးညှိနှိုင်းနိုင်ခဲ့တဲ့အတွက်2018တတိယကြိမ်27ရာစုပင်လုံညီလာခံကနေထာဝရငြိမ်းချမ်းရေးအတွက်အလားအလာခေါင်းတွေပုံမိုတွေ့လာနိုင်ပါတယ်။အဓိကအားဖြင့်လူမျိုးစုလက်နက်ကိုင်အဖွဲ့အစည်းအားလုံးက NCA ကိုလက်မှတ်ထိုးကြမယ်။တပ်မတော်ကဆိုရအုပ်ချုပ်မှုအောက်မှာဂုံတိတ်ခါရှိရှိရပ်တည်လာမယ်ဆိုရင်2018ခုနှစ်ဟာတမိုင်းတွင်ရင်မဲ့ငြိမ်းချမ်းရေးနှစ်ဖြစ်လာနိုင်ပါကြောင်းဆွေးနွေးလိုက်ရပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒါတော့ဒီအမေရိကန်ပြည်သူကမောင်တက်တနာရဲ့ပေးစာပါသူကတော့ပြီးခဲ့တဲ့နှစ်ကငင်းငယ်နှစ်လို့မဆိုနိုင်ပေမဲ့တိုးတက်မှုတချို့ရရဆိုပြီးတော့သူအယူဆကိုပြောထားပါတယ်ဆိုတော့တကယ်တော့ပြီးခဲ့တဲ့နှစ်ကိုငင်းငယ်နှစ်ဖြစ်သတ်မှတ်ပေမဲ့ထင်သလောက်မပေါက်ရတဲ့အကြောင်းရင်းတစ်ခုလည်းမှဒီခိုင်းပြင်းတဲ့အရေးကြောင့်ဆိုပြီးတော့ထောက်ပြရလည်းရှိပါတယ်ဆိုတော့ဒီနိုင်ငံတကာဒီမကြုံမှုလောက်အခုချိန်မှလည်းအာယုံဆက်ခံနေရတဲ့ဒီရခိုင်အရေးကြောင့်ဒီနှစ်ထဲမှာပြည်တွင်းငင်းငယ်ရဟိုမျောလင်းတဲ့လောက်ခီးပေါက်နိုင်မှာမလားဆရာဦးသူဝေသဘောထားဆွေးနွေးပေးပါအောင်ခင်ဗျာ
အဲကျွန်တော်တို့ကဒီတိုင်းကလက်နက်ကိုင်အဖွဲ့အစည်းဒီနယ်ပတ်သက်လို့ညီညာရေးလုပ်နေတဲ့အတော်တွင်မှာပေါ့ဗျာနော်။ဒီခိုင်ပြင်းနေရေးရဆိုတော့တက်ဆင်ပြီးတော့မှကျွန်တော်တိုင်းပြည်တဲ့ပို့ပြီးတော့ခက်ခဲတဲ့အဲညီညာရေးပို့ပြီးတော့ရဖို့ခက်ခဲသွားတာတွေပို့ဖြစ်လာတာပေါ့နော်။ဒါညီညာရေးကြီးကိုတကယ်ကတော့တကယ်လိုအပ်တယ်ဆိုရင်ညီညာရေးကြီးကိုဟိုအားရပါရပေါ့နော်။တကယ်ကိုယုံကြည်တဲ့စိတ်ရှိမှဒါညီညာရေးကိုရနိုင်တာဗျာ။အဲ့လိုစိတ်မရှိဘဲနဲ့ဆိုရင်ညီညာရေးကိုရဖို့မခက်တယ်လေ။အဲကျွန်တော်เนี่ยแล้วเนี่ยไอ้กูเปเปอร์มาตีเลยสออโซยะเนี่ยไอ้ชิ้นหมอมาปูไปแล้วตีเลยเปียอโซยะชิชิคิดตรงอ่ะဆိုလို့ရှိရင်အဲတိုင်းပြည်မှာရှင်မင်းကမင်းကျင်တရား7ပါးနဲ့ညီအုပ်ချုပ်ခဲ့လာအဲ့လို7ပါးနဲ့ညီအုပ်ချုပ်လို့ရှိရင်ဖြင့်ဒီတိုင်းပြည်ကသာဟိုပြောမယ်တိုးတက်မယ်ပေါ့ဗျာမင်းကျင်တရား7ပါးနဲ့မပြည့်စုံလို့ရှိရင်ယာလီဥဒူတွေလည်းဖောက်ပြန်မယ်မတရားတဲ့မှုခင်းတွေလည်းဖြစ်မယ်အဲတိုင်းပြည်လည်းပြတ်မယ်ပေါ့အဲ့တော့ဒီအခြေအနေငြိမ်းချမ်းရေးကြီးကိုရဖို့ဆိုလို့ရှိရင်အစိုးရအနေနဲ့စပြီးတော့ဥတည်ပြီးတော့ပါလားဟုတ်လားပြည်သူတွေယုံကြည်မှုရအောင်လုပ်ရမယ်ညီညွတ်မှုရအောင်လုပ်ရမယ်ဒါမှအစိုးရခိုင်မာမယ်အစိုးရခိုင်မာမှဘယ်သူမှအနောက်ဆက်ပြစ်မဖြစ်တော့ဘူးပေါ့နော်ဘယ်လိုပဲဖြစ်ဖြစ်ဒါကျူးစားနေကြတာတွေ့ရတဲ့အခါကျတော့ငြိမ်းချမ်းရေးကတော့ရမှာဗျ
ဆရာဦးရထွန်းသဘောတော်ခင်ဗျာဒီငင်းငယ်လုပ်ငန်းစဉ်တွေ80နှစ်အခုချိန်မှာလက်တွေ့ကျကျနဲ့လုပ်တင်တာလုပ်နိုင်တာဘာတွေများရှိသေးလဲဆရာ
အခုချိန်မှာတော့လက်တွေ့ကျကျကတော့ခုနတယောက်ပြောသွားတယ်ပေါ့နိုင်ငံတကာအိန္ဒိယနိုင်ငံပေါ့လေသူတို့အဲပြည်ပြည်ရဲ့ပုံမှုပေါ့နော်ပြည်တိုက်တွန်းမှုကအရေးကြီးတယ်လို့ထင်ပါတယ်အဲနောက်တစ်ခုကခြေလှမ်းတွေပေါ့ခြေလှမ်းတွေမှာလည်း NCA ထိုးမှအဲကျွန်တော်ဆွေးနွေးမယ်ဆိုတာလေအချို့ကိစ္စတွေကိုကျွန်တော်ချင်းကျဲ့နေနဲ့အဲကျွန်တော်ဖွင့်ပြဖို့လိုတယ်ဥပမာအားဖြင့်ဝါဒီနေပေါ့ဝါနေကိစ္စပေါ့နော်ဝါနေက UWS တက်ဆိုလို့ရှိရင်တော့သူတို့ငញ្ញာရေးယူပြီးကြဲကတော့လျှောက်ကြာလက်နဲ့ကန်ပြီးတက်ခါမဖြစ်တော့တဲ့အတွက်ကြောင့်သူတို့က NCA ထိုးကြမယ်လို့ပြောနေတယ်နောက်ဒီနေ့သူ data လည်းဟိုဘက်ကပတ်ဖြစ်ကြဲကလုံးဝတက်ပြီးသားဖြစ်တော့အဲအဲ့ဒါနဲ့ပတ်သက်လို့ဝါနေရှင်နေတဲ့အခါမှာအဲတမီတလန်းပေါ့နော်တမီတလန်းအဲ့လိုစဉ်းစားဖို့လိုလိမ့်မယ
်ဟုတ်ကဲ့
ပြောချင်တာကတော့ကျွန်တော်တို့ဟိုဟာပေါ့ဒီဒီဟိုမီးပေါင်းစုံနဲ့မီးပေါင်းစုံနဲ့ကျွန်တော်တို့ကြိုးစားမယ်ဆိုရင်တော့ရနိုင်ပါတယ်နော
်ဟုတ်ကဲ့ပါ
ရေးကြည့်တာကတော့နိုင်ငံတကာအစီအစဉ်အားကြီးလိုပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဦးရထွန်းဦးသူဝေကိုလိုင်းပါဝင်ဆွေးနွေးရသူတွေအီးမေးလ်တွေဖြည့်ဆွတ်တင်နံပါတ်ချက်ပေးပို့ရသူတွေနဲ့တော်တော်ရှင်တွေအားလုံးကိုလည်းပဲအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်းလူစီစဉ်တက်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းကိုနားဆင်ကြကြတာပါရှင
်။အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။မြောက်ကိုရီးယားရဲ့အခုလက်ရှိတည်ဆောက်နေတဲ့လက်နက်တွေပမာဏများစွာတိုးတက်ထုတ်လုပ်နေတာနဲ့သူတို့ရဲ့ရည်ရွယ်ချက်တွေဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုဆက်လက်ချိုးဖောက်နေတဲ့အတွက်အမေရိကန်ဗန္ဓာရေးဌာနလက်အောက်ကနိုင်ငံခြားငွေကြေးပိုင်ဆိုင်မှုများဆိုင်ရာဌာန OFCA ကလူပုဂ္ဂိုလ်2ဦးကိုတန်ခတ်ပိတ်ဆို့မှုစီရင်သွင်းလိုက်ပါတယ်။မကြသေးခင်ကချက်မှတ်ခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 2369 အရမြောက်ကိုရီးယားရဲ့ဥပဒေနဲ့မညီညွတ်တဲ့လက်နက်စီမံကိန်းတွေရဲ့ခေါင်းဆောင်နှစ်ဦးကိုတန်ခတ်ပိတ်ဆို့ကြောင်းဒီဇင်ဘာလ26ရက်နေ့ကကြေညာခဲ့တာပါ။အဲ့ဒီအရေးယူဆုံးဖြတ်ချက်တွေရဲ့ရလဒ်အဖြစ် OFCA က တန်ခတ်ချင်းခံရသူတွေရဲ့မြည်သည့်ပိုင်ဆိုင်မှုယင်းနှိမ့်နှံမှုမဆိုအမေရိကန်ရဲ့အာဏာတက်ရောက်တဲ့နေရာတိုင်းမှာပိတ်ဆို့ခံရမှာဖြစ်ပြီးအမေရိကန်နိုင်ငံသားတွေရဲ့လုပ်ငန်းတွေမှာလည်းအဲ့ဒီပုံကိုယ်တွေပါဝင်ပတ်သက်မှုကိုတားမြစ်ထားတာဖြစ်ပါတယ်မြောက်ကိုရီးယားအစိုးရအရာရှိကြီးတွေနဲ့ WPK အဖြစ်လဲလူသိများတဲ့ကိုရီးယားအလုသမားပါတီအရာရှိတွေကြားမှာအခုပိတ်ဆို့တံခတ်ခံရသူ2ဦးဟာ OFCA ကအထူးအမိန့်အမှတ် 1368 ခွန်အရအရေးယူခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုကတံခတ်ပိတ်ဆို့ဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်ဆုံးဖြတ်ချက်အမှတ် UNHCR 1369ခွန်စီရင်မှာပါတဲ့ WPK စစ်လက်နက်ပစ္စည်းထုတ်လုပ်ရေးဌာနထိတ်တန့်အရာရှိ2ဦးဖြစ်ကြတဲ့ကင်ဂျုံစစ်နဲ့ရီပြောင်ချွဲတို့ကို OFCA ကလည်းတန်ခတ်ပိတ်ဆို့ခဲ့တာပါဆစ်လက်နဲ့ပစ္စည်းထုတ်လုပ်ရေးဌာနဟာမြောက်ကိုရီးယားရဲ့ပဲ့ထိန်တက်ဒုံးလက်နဲ့အစည်းအဝေးအတွက်အဓိကတာဝန်ရှိပြီးအမေရိကန်နိုင်ငံသားရေးဌာနက2010ခုနှစ်တုန်းကအထူးအမိန့်ညွှန်ကြားချက်အမှတ် 1338 အရတန်ခတ်ပိတ်ဆို့ခဲ့ပြီးလည်းဖြစ်ပါတယ်ကင်ဂျုံစစ်ဟာမြောက်ကိုရီးယားပဲ့ထိန်တက်ဒုံးလက်နဲ့တိစောက်မှုအထူးသဖြင့်အရေးကနေအခဲအဖြစ်ပြောင်းလဲတဲ့စနစ်တွေမှာအဓိကတာဝန်ရှိသူအဖြစ်လူပြောများပြီးရီပြောင်ချွဲကတော့မြောက်ကိုရီးယားရဲ့တိုက်ချင်းပြစ်ပဲ့ထိန်တက်ဒုံးလက်နဲ့တိစောက်မှုမှာအဓိကပါဝင်ပတ်သက်သူဖြစ်ဖော်ပြခံရသူဖြစ်ပါတယ်မြောက်ကိုရီးယားပဲ့ထိန်တက်ဒုံးလက်နဲ့စီမံကိန်းခေါင်းဆောင်နှစ်ဦးကိုဗန္ဒာရေးဌာနကပြစ်မှတ်ထားခြင်းဟာမြောက်ကိုရီးယားကိုအထူးကြံဖြစ်စေဖို့နဲ့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်အပြည့်အဝကင်းစင်ရေးရည်မှန်းချက်အောင်မြင်ဖို့အတွက်ကျွန်တော်တို့ရဲ့အမြင့်ဆုံးဖိအားပေးလှုံ့ဆော်မှုရဲ့တစိုက်တည်းဒါဖြစ်ပါတယ်လို့ဘန်ဒါရေးဝန်ကြီးစတီဗင်မနူချင်းကပြောပါတယ်။အဲဒီအရေးယူဆောင်ရွက်မှုတွေဟာနောက်ထပ်ပြီးနျူကလ িয়ার အစီအစဉ်အတွက်တရားမဝင်ငွေကြေးထောက်ပံ့မှုတွေတိုးမြင့်လာနိုင်စွမ်းကိုပိတ်ဆို့နိုင်ဖို့မြောက်ကိုရီးယားပေါ်ပြင်းထန်တဲ့တံခတ်ပိတ်ဆို့မှုအသစ်တွေကိုပြဋ္ဌာန်းခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 1369 အတိုင်းလိုက်နာဆောင်ရွက်တာလည်းဖြစ်ကြောင်းမစ္စတာစတီဗင်မနူချင်းကပြောသွားခဲ့ပါတယ်ရှင
်အမေရိကန်စိုးရိမ်သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ကြရတာကတော့အမေရိကန်စိုးရိမ်ရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘိုမဟုတ်ကြောင်းထပ်မံအတည်ပြုပါရစေရှင်ဟုတ်တဲ့ဘုနေနေနဲ့ခင်ပြီးရေမြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းချင်းချုပ်ကိုထုတ်လွှင့်ဖို့အချိန်ရောက်ပါပြီဒေါခင်မျိုးသက်ကပြောပြမှာပါရှင
်ပြည်တော်စုမြန်မာနိုင်ငံတော်သမရယုံ Facebook စာမျက်နှာမှာ AR တိုင်းဝန်ကြီးချုပ်မန်းချော်နီကိုမိမိရဲ့ဆန္ဒအလျောက်ယာဒုကနှုတ်ထွက်ခွင့်ပြုကြောင်းနိုင်ငံတော်သမရဦးထင်ကျော်ကအမိတ်မှတ်တင်းမြင်းဆောင်2018ကိုထုတ်ပြန်ခဲ့ပါတယ်။အလားတူပဲ AR တိုင်းဒေတာကြီးအစိုးရအဖွဲ့စိုက်ပျိုးရေးမွေးမြူရေးတင်ရန်စတနဲ့ပတ်ဝန်းကျင်ထိန်းသိမ်းဝန်ကြီးဌာနဝန်ကြီးဥပဟင်းကိုလည်း၎င်း၏သဘောဆန္ဒအလျောက်တိုင်းဒေတာဝန်ကြီးရာထူးကနေနှုတ်ထွက်ခွင့်ပြုလိုက်ကြောင်းအမိတ်ကြော်ညာစာအမှတ်တင်းမြင်းဆောင်2018နဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားနှစ်နှစ်အတွင်းပထမဆုံးအကြိမ်ဖြစ်တဲ့ငနေချင်းဆိုင်တွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့တာဟာနှစ်နိုင်ငံကြားတင်မာမှုတွေရောပါစေဖို့အတွက်ခြိမ်းလှမ်းတွေဖြစ်တဲ့အတွက်အမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂတို့ကအင်ကာနေ့မှာပဲကြိုဆိုလိုက်ပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားနောက်မှစီးရေးဆွေးနွေးမှုတွေလှုပ်ဆောင်မှုအတွက်သဘောတူညီမှုကိုရခဲ့ကြပါတယ်။ဒါအပြင်မြောက်ကိုရီးယားကတောင်ကိုရီးယားနဲ့စီးရေးဆိုင်ရာအရေးပေါ်ဆက်သွယ်ရေးလိုင်းဖွင့်ပြီးဆက်သွယ်မှုတွေပြန်ပြီးလုပ်ခဲ့တယ်လို့လည်းကြေညာလိုက်ပါတယ်။အီရန်နိုင်ငံတလွှားအစိုးရဆန့်ကျင်ဆန္ဒပြမှုတွေကြောင့်အဖမ်းခံခဲ့ရသူပေါင်းဟာ3,800လောက်ရှိနေပြီဖြစ်ပြီးဒါဟာအရင်ကခံမှန်းထတာထက်အဆမတန်များနေတယ်လို့အီရန်လွှတ်တော်အမတ်တူကပြောပါတယ်ဆန္ဒပြသူတွေကိုလုံခြုံရေးတာဝန်ခံအများပြားကနေဖမ်းဆီးခဲ့တာမို့ဘယ်နှယောက်ကိုဖမ်းမိလဲဆိုတာအတိအကျရေးတွက်ဖို့ခက်ခဲတဲ့အတွက်ကြောင့်ဒီလိုဖြစ်လာလို့လည်းရှင်းလင်းခဲ့ပါတယ်နိုင်ဂျီးရီးယားနိုင်ငံမှာဒီဇင်ဘာလ30ရက်နေ့ကစပြီးဖြစ်ပွားခဲ့တဲ့ဒေသတွင်းအကြမ်းဖက်မှုတွေကြောင့်တေဆုံးရသူပေါင်းဟာ80လောက်ရှိနေပါပြီ။လူမျိုးစုံဘာသာစုံနေထိုင်တဲ့နိုင်ဂျီးရီးယားအလယ်ပိုင်းရဝန်းဒေသမှာမွတ်စလင်နွားကျောင်းစိတ်ကျောင်းသူတွေနဲ့ခရစ်ယာန်လယ်သမားတွေကြားမြေယာအသုံးပြုမှုနဲ့ပတ်သက်ပြီးပဋိပက္ခတွေကြားဖြစ်ပွားခဲ့တာပါ
။ကျေးဇူးပါရှင်။ဒေါက်ခင်မျိုးသက်ကတင်ပြအချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုကျော်အောင်လွင်ပါရှင်။အင်ဂျင်နီယာကတော့ Zeynep Abdulrahman ဖြစ်ပါတယ်။ဗုဒ္ဓဘုရားနေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.